Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆိုတာရှင်များရှင် VOA American တိုင်းရဲ့2020ခုနှစ်စက်တင်ဘာလ10ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါ။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲအတွက်သူ့ရဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်ရန်ကုန်ကိုကိုယ်တိုင်သွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာနေပြည်တော်မှာပဲအချင်းယုံပြီးရွေးကောက်ပွဲအောင်နိုင်ရေးစတင်တဲ့အခမ်းအနားကိုလှုပ်ဆောင်ခဲ့တာလေးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်မဲဆွယ်လှုပ်ရှားမှုစတင်မှုရန်ကုန်ကိုလူကိုယ်တိုင်သွားဖို့အစီအစဉ်ကိုကျန်းမာရေးဝန်ကြီးရဲ့အကြံပြုချက်အရာမဏိတနင်္လာနေ့ကဖျက်သိမ်းခဲ့တာပါ။2015အထွေထွေရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့ပြီးစစ်အစိုးရအုပ်ချုပ်ရေးအဆုံးသတ်စေခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2020ရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။နိုင်ငံအာဏာအများအပြားကိုစစ်တပ်ကရယူထားတာကိုရှော့ချဖျက်တောက်နိုင်ခြင်းမရှိသေးတာ၊တိုင်းရင်းသားပဋိပက္ခတွေမြင့်တက်နေတာကိုတားဆီးနိုင်ခြင်းမရှိသေးတာနဲ့ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကစစ်တပ်ကဆင်နွှဲခဲ့တဲ့စစ်စင်ရေးတွေကြောင့်နိုင်ငံတကာကဝေဖန်ခံနေရတာတွေရှိနေပေမဲ့လည်း NLD ပါတီဟာထောက်ခံမှုအများအပြားရထားဆဲဖြစ်ပါတယ်။2020အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ94ခုကကိုယ်စားလှယ်လောင်း9000ကျော်ပါဝင်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းထားပါတယ်ရှင်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်တပ်နဲ့ကိုင်အဖွဲ့ AA တို့ရဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေလို့စိုးရိမ်မကင်းဖြစ်မိကြောင်းရန်ကုန်မြို့ကကုလသမဂ္ဂအဖွဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာစက်တင်ဘာ3ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အင်ဂျီတွေပျက်စီးဆုံးရှုံးမှုနဲ့စူးစူးဝါးဝါးရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ဖျားပေါင်းနဲ့တောင်ပေါက်ကြီးရွာနေရာကိုတာတကအနေနဲ့ဖော်ပြထားပြီးအရက်သားတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့အတွက်များစွာစိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဌာနေညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူး Mr. Ola M. Grena ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ COVID ကရောဂါကာလအပြည့်ခက်ရဲ့စိတ်ရည်ပန်ကြားလွှာကိုညှိညွန်းပြောကြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားဖို့အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုခွင့်ပြုပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တရုတ်နိုင်ငံအတွင်းမှာအလုံးလုံးနေတဲ့ဩစတြေးလျနိုင်ငံသားသတင်းတောင်2ယောက်ကိုတရုတ်ပြည်တွင်လုံခြုံရေးဌာနကစစ်ဆီးမေးမြန်းခဲ့ပြီးသူတို့ကိုနိုင်ငံတွင်းကထွက်ခွာခွင့်ရယူပိတ်ထားခဲ့တဲ့အပေါ်မှာစိတ်ပျက်မိတယ်လို့ဩစတြေးလျနိုင်ငံယာယီဝန်ကြီးမာရီစ်ဖင်နာပြောပါရယ်။တရုတ်ချီဆိုင်ဩစတြေးလျရုပ်သံ Australian Broadcasting Corporation သတင်းတောင်Bill Bartels နဲ့ Australian Financial Review သတင်းတော် Michael Smith တို့ကိုတရုတ်လူမျိုးရေးအရာရှိတွေကစစ်ဆီးမေးမြန်းပြီးတဲ့နောက်နိုင်ငံတွင်းကထွက်ခွာခွင့်ကိုယာယီပိတ်ထားခဲ့တာပါ။တင်းနှင်းလာနေညပိုင်းတုန်းကတော့သူတို့နှစ်ယောက်စလုံးရှန်ဂိုင်းမြို့ကနေ Australian နိုင်ငံကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။ Australian နိုင်ငံသား CGTN ရုပ်သံအစီအစဉ်ကြီးညာသူ Chang Lee ကိုဩဂုတ်လအလယ်ပိုင်းကတရုတ်နိုင်ငံကဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်အခုတရုတ်နိုင်ငံအတွင်းမှာနောက်ဆုံးကျင်နေတဲ့ဒီသတင်းတော်နှစ်ယောက်ကိုနိုင်ငံကထွက်ခွာဖို့ Australia အစိုးရကအကြံပြုတိုက်တွန်းခဲ့တာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဖိနာပြောပါရယ်။တရုတ်အစိုးရကဖမ်းဆီးထိန်းသိမ်းထားတဲ့ရုပ်သံအစီအစဉ်ကြီးညာသူ Chang Lee နဲ့ပတ်သက်ပြီးပြီးခဲ့တဲ့ကြာသပတေးနေ့တုန်းက Bill Bartels နဲ့ Michael Smith တို့ကိုရဲကကြိုတင်အကြောင်းမကြားဘဲနဲ့ Beijing နဲ့ Shanghai မြို့ကသူတို့နေအိမ်တွေမှာလာရောက်စစ်ဆီးမေးမြန်းခဲ့တာဖြစ်ကြောင်းသတင်းတွေမှာဖော်ပြပါရယ်။တရုတ်ပြည်တွင်လုံခြုံရေးဌာနကဒီသတင်းတော်နှစ်ယောက်ကိုစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာသူတို့တရုတ်နိုင်ငံအတွင်းကထွက်ခွာနိုင်အောင်ဩစတြေးလျကောင်စစ်ဝင်ရုံတာဝန်ရှိသူတွေကအကူအညီပေးခဲ့ပြီးဒီကနေ့အင်္ဂါနေ့မှာသူတို့နှစ်ဦးစလုံးဩစတြေးလျနိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်ရှင်။ဘီလာရုစ်နိုင်ငံအတိုက်ခံခေါင်းဆောင်တစ်ဦးဖြစ်တဲ့မာရီယာ ခိုးစနီကိုဗာကိုအင်းနီချင်းယူကရိန်းနိုင်ငံဘက်ထွက်ခွာဖို့ကြိုးစားတဲ့အချိန်အင်္ဂါနေ့အစောပိုင်းမှာဖမ်းဆီးထိန်သိမ်းလိုက်တယ်လို့ဘီလာရုစ်နယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ ခိုးစနီကိုဗာကတခြားအတိုက်ခံအဖွဲ့ဝင်အန်တွန်ရူနန်ခော့ဖ်နဲ့Even Krasov တို့နှစ်ဦးတည်းအတူထွက်ခွာလာတာဖြစ်ပြီး ကျန်တဲ့ဦးကတော့ယူကရိန်းဘက်ကိုဝင်ရောက်သွားခဲ့ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်ခိုစနီကိုဗာကိုမင်းစ်မြို့မှာထိမ့်သိမ်းထားတယ်လို့သတင်းတွေထွက်လာပြီးသူ့ကိုဖမ်းဆီးထိမ့်သိမ်းထားတဲ့နေရာကိုထုတ်ဖော်ပြောဆိုဖို့ဘီလာရုစ်တမရာအလက်ဇန်ဒါလူရှန်ကိုကိုဂျာမနီနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုခဲ့ပါရယ်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတက်တန်းရှိကြနေပြီဖြစ်တဲ့တမရာလူရှန်ကိုကသူ့အနိုင်ရကြောင်းကြေညာပြီးတဲ့နောက်သူ့ကိုရာဒူကနှုတ်ထွက်ပေးဖို့နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေခဲ့တာပါအဓိကအတိုက်ခံခေါင်းဆောင်စစ်လာနာစီဟန်နူခါယာကတော့ရေကောက်ပွဲပြီးကြတဲ့ကသူ့လုံခြုံရေးအတွက်လေသူရေးနေရာနိုင်ငံကိုထွက်ခွာသွားခဲ့တာဖြစ်ပါရဲ့ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကျမနှောင်လာပါတရင်တွေကိုဆက်ပြီးတော့တင်ပြမှာပါကိုရိုနာဗိုင်းရပ်စ်ကူးခံထားသူ 4.3 သန်းဝန်းကျင်နဲ့ရှိလာတဲ့အိန္ဒိယနိုင်ငံမှာကိုဗစ် -19 ကြောင့်ထိခိုက်နေတဲ့တည်ရထဲသေဆုံးသူ 1,133 ဦးရှိပြီးတည်ရထဲဆန်းချိန်တင်အများဆုံးရောက်ရှိလာတာပါ။အိန္ဒိယမှာကိုဗစ် -19 ကြောင့်သေဆုံးသူကစုစုပေါင်း 9,200 ကျော်ပါတယ်။အမေရိကန်ပြည်ရင်ပိုးကူးခံရသူကမ္ဘာမှာဒုတိယအများဆုံးရှိတဲ့အိန္ဒိယမှာထိခိုက်နေပိုးကူးခံရသူအသစ်ကလည်း 9,000 ခွဲကျော်ပါတယ်။ကာယောဂါကြောင့်အတော်လေးထိခိုက်နစ်နာနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်တနင်္ဂနွေကကာယောဂါကန်တက်ချက်တွေဖြစ်လျှော့ပေးလိုက်တဲ့အချိန်မှာပုဂ္ဂုဆက်မှုဆက်တိုက်တရှိန်တို့မြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယမှာနေ့စဉ်ပုဂ္ဂုခံရသူအကွာပါမအများဆုံးရှိတာတလကျော်ပါပြီ။အာရှနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ပုဂ္ဂုခံရသူ 3,046 ဦးရှိတဲ့အတွက်ပုဂ္ဂုခံရသူစုစုပေါင်း 2,000 ကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူကတော့ 8,200 ကျော်ပါတယ်။တောင်ကိုရီးယားမှာ၃ဘတ်အတွင်းပုဂ္ဂုခံရသူအနည်းဆုံးကျဆင်းလာသလိုဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်း၂လခွဲကျော်ကာလအတွင်းပုဂ္ဂုခံရသူအနည်းဆုံးရောက်လာပါတယ်။ဥရောပနိုင်ငံတွေထဲမှာတော့စပိန်နိုင်ငံမှာပိုးကူခံရသူ9,000ကျော်နဲ့တနင်္လာနေ့မှာပဲဥရောပကပိုးကူခံရသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။ပိုးကူဆက်မှုမြင့်တက်လာတဲ့အတွက်ဈေးုံသက်ကုသရတဲ့လူနာလည်းအနည်းငယ်ပြန်တိုးလာတယ်လို့စပိန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်သားအရာအမေရိကန်မှာပိုးကူခံရသူ 6.3 သန်းကျော်သေဆုံးသူက2,000ဝန်းကျင်နဲ့ကူးဆက်သူရောသေဆုံးသူပါကမ္ဘာမှာအများဆုံးပါ။ပိုးကူသူအနေနဲ့ပြောရရင်အိန္ဒိယနောက်ကကမ္ဘာတတိယနေရာမှာရှိတဲ့ဘရာဇီးနိုင်ငံမှာတော့ပုဂ္ဂုသူ 4,300 ကျော်ရှိပြီးသေဆုံးသူအနေနဲ့ဆိုရင်တော့ 32,600 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံရှီကျန်းဒေတာထွက်ချီထဲရင်းနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတချို့ဒါမှမဟုတ်ကုန်ပစ္စည်းအလုံးကိုတားမြစ်ပိတ်ပင်ဖို့သမ္မတဒိုနယ်ထရမ့်အစိုးရအဖွဲ့ကစဉ်းစားနေတယ်ဆိုပြီး The New York Times သတင်းစာကြီးကအင်္ဂါနေ့မှဖော်ပြလိုက်ပါတယ်။ရှင်ကျန်းဒေတာမှာအတင်းအကျပ်အလုတ်ခိုင်းစေမှုတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့တည်င်းတွေထွက်လာချိန်မှာဒီဖော်ပြချက်ထွက်ပေါ်လာတာပါ။ဒီကိစ္စနဲ့နှိစက်တဲ့လူ3ဦးစီကရတဲ့သတင်းအရအစောဆုံးအင်္ဂါနေ့လောက်မှာအမေရိကန်ကကတ်သက်တားမြစ်မှုတွေချမှတ်နိုင်တယ်လို့လည်း The New York Times သတင်းစာကဖော်ပြပါဗယ်။အထူးသဖြင့်ဝီဂါမွတ်စလင်တွေနဲ့ဂါဇက်လူနည်းစုတွေအများအပြားရှိတဲ့ရှီကျန်းဒေသကလူအတော်များများဟာစေယုံအလုပ်ရုံတွေဝါဆိုင်ခင်းတွေနဲ့အထက်အလိပ်စေယုံတွေအပြင်မြို့တွေကအဆင့်နဲ့အလုပ်တွေမှာလုပ်ကိုင်းဖို့ဘလို့ခိုင်းစေခံရတယ်လဲဆိုတဲ့လေ့လာထားတဲ့အစီအခါစာအကြောင်းကိုလည်းဖော်ပြထားပါဗယ်။ကဘာတဝန်းကနမကြီးတစိအဝတ်စားထုတ်လုပ်သူအတော်များများကရှီကျန်းဒေတာထွက်အဝါနဲ့အထက်အလိပ်တွေကိုအဓိကအသုံးပြုနေကြတာပါအမေရိကန်ရဲ့ကတ်သက်တားမြစ်ချက်အရာတရုတ်နိုင်ငံရဲ့အဓိကအဝတ်စားကုမ္ပဏီတွေကိုအထိနာစေလိမ့်မယ်လို့လည်း The New York Times သတင်းစာကြီးကဖော်ပြထားပါတယ်ဂျပန်ဝန်ကြီးချုပ်ဖြစ်လာမဲ့အာနာယပါတီခေါင်းဆောင်ရွေးချယ်ပွဲကိုအင်္ဂါနေ့မှာတရားဝင်စတင်လိုက်ပါပြီရှေ့ကပြင်းနေတဲ့အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒီဆူကကတော့ကြားဖြတ်ရွေးကောက်ပွဲကျင်းပရေးဘလို့ဆုံးဖြတ်ချက်မျိုးမှမဆိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ရေးကပထမဦးစားပေးဖြစ်တဲ့နယ်လို့ပြောပါတယ
်။မဆူအီမာကဒါအဂျီနာနိုဝါကိုရိုနာမနကဒေ
ကျမရေးကြောင့်ရာဒူကနှုတ်ထွက်တော့မဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေးနေရအတွက်မစ္စတာဆူကကိုလူကြိုက်များနေတာပါဝန်ကြီးချုပ်တဲ့ဦးအတွက်အကြီးမားဆုံးအလုပ်ကတော့ကယောဂါကြောင့်ကြာဆင်းနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်လုပ်ဖို့ဖြစ်တယ်လို့မစ္စတာဆူဂါကအင်္ဂါနေ့မှာပြောပါတယ်။စက်တင်ဘာလ14ရက်နေ့မှာကျင်းပမယ့်လက်ရှိအာဏာရ Liberal Democratic Party LDP ကောင်ဆောင်ရွေးကောက်ပွဲမှာမစ္စတာဆူဂါအနိုင်ရလိမ့်မယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းနေကြတာပါ။ဝန်ကြီးချုပ်ရှင်းစောအာဘေးနှုတ်ထွက်တော်မယ်လို့ပြီးခဲ့တဲ့လမှာကြေညာခဲ့ပြီးတဲ့နောက်ပါတီကောင်ဆောင်နေရာတည်ရွေးချယ်ဖို့အခုလိုရက်သတ်မှတ်ခဲ့တာပါ။LDP ပါတီကလွတ်တော်အမှတ်နေရအများစုအနိုင်ရထားတဲ့အတွက်ပါတီကောင်ဆောင်နေရာမှာအရွေးခံရသူကဝန်ကြီးချုပ်ဖြစ်လာမှာပါအ အစိုးရအတွင်းဝန်ချုပ်မစ္စတာဆူကသာအနံ့ရခဲ့ရင်သူ့ရဲ့နိုင်ငံရေးအင်အားခိုင်မာအားကောင်းအောင်ကြားဖြတ်ရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်ဆိုပြီးခံမှန်းပြောဆိုမှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ Liberty အားလိုက်ရရှိအပြင်မှာတော့ဒီကနေ့မနေ့အာရှအစုရှယ်ယာစီတွေအတက်ပြခဲ့တာမို့ Wall Street အစုရှယ်ယာစီတွေလည်းပြန်တက်လာမယ်လို့ခန့်မှန်းနေကြပါတယ်။ဂျပန်တိုကျိုနီကေအညွန်ကိန်းက3.8%ရခိုင်နှုန်းဈေးတက်ပြီးတော့ဩစတြေးလျစစ်ဒနီ S&P က1%ရခိုင်နှုန်းကျော်တက်ပါတယ်။တရုတ်ရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းနဲ့တောင်ကိုရီးယားဆိုကိုပစီကတော့3.9%ရခိုင်နှုန်းအသက်နဲ့အတီးတီးဈေးပိတ်သွားခဲ့တာပါ။တိုင်ပေရဲ့ DSEC အစုရှယ်ယာတွေကလည်း3.4%ရခိုင်နှုန်းဈေးတက်ခဲ့ပါတယ်။ဟောင်ကောင်ဟန်ဆင်အညွန်ကိန်းကလည်း3.3%ရခိုင်နှုန်းအသက်နဲ့အယောင်ဝယ်ဖြစ်ခဲ့တယ်လို့အိန္ဒိယမွန်ဘိုင်းဆန်ဆက်အစုရှယ်ယာတွေကလည်း3.8%ရခိုင်နှုန်းဈေးတက်ပါတယ်။ကုန်အယောင်းဝယ်ဖက်မှာဆိုရင်တော့ရွှေတအောင်စကို1939.50 ဒေါ်လာနဲ့3.1%ရခိုင်နှုန်းဈေးတက်လာပေမဲ့အမေရိကန်ခရုရင်းနှံစိမ်းကတော့2.3%ရခိုင်နှုန်းဈေးကျပြီးတော့ဒစီကို38.8ဒေါ်လာဈေးပေါက်ပါတယ်။နိုင်ငံတကာစံဖြစ်တဲ့ Brent ရင်းနှံစိမ်းကလည်း2ရခိုင်နှုန်းကျပြီးဒစီကို43.9ဒေါ်လာနဲ့အယောင်းဝယ်ဖြစ်နေတာပါ။အမေရိကန်ကြိုယောင်းကြိုဝယ်အဓိကအစုရှယ်ယာဒေါင်းဂျုန်းနဲ့ S&P 500ကအတက်ပြနေပေမဲ့လည်း Nasdaq ကတော့အကြဖက်ကိုဦးတည်နေတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
2020ရွေးကောက်ပွဲမဲဆွဲစည်းရုံးရေးစာလုပ်ခွင့်ရရဲ့ဒီနေ့စက်တင်ဘာ8ရက်မှာကျန်းမာရေးဝန်ကြီးဌာနရဲ့ကတ်ရောဂါညွှန်ကြားချက်ကန့်သတ်ချက်တွေနဲ့ပါတီတွေဘလို့မဲဆွဲကြပါလဲသူတို့ပြောပြရဲ့အခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါလွတ်တော်ကိုယ်စားလှယ်လောင်းတွေမဲဆွဲတဲ့အခါမှာလိုက်နိုင်ရမယ့်စည်းကမ်းတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့ကိုဗစ်ကတ်ရောဂါကာဝယ်ရေးကန့်သတ်ချက်တွေနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကညင်ညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်တကယ်တမ်းမြေပြင်စီယုံရေးလုပ်ငန်းတွေဟာခက်ခဲကြောင်းပါတီတချို့ကဝေဖန်ကြပါတယ်။ပါတီအနိုင်ရရေးတဲ့ပြည်သူလူထုရဲ့ကျန်းမာရေးကိုလေးထားပြီးမှမဲဆွယ်ရတာဖြစ်လို့ပါတီစီယုံရေးကခက်ခဲကြောင်းကမာရွတ်မျိုးနယ်ပြည်သူ့လွတ်တော်နေရာဝင်ပြိုင်မဲ့ပြည်သူ့ပါတီကဦးနေရံဦးကပြောပါတယ်။တမန်လူထ
ံကဆောင်းမထားတဲ့စီကံတွေကျွန်တော်လိုက်နေတယ်။လိုက်လာတာဖြစ်တဲ့မြေပြင်ကွန်ဆင့်လို့ကိုခင်းနေလို့မတွေ့ပါဘူး။၆ပေပေါ့ဗျာ။အရင်မလွယ်တာကလူစုလူရေးရကျွန်တော်တို့message ဆီယုံဖို့ဆိုအရင်မှခက်ခဲပါတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကနီလန်းလေးရရှာအောင်ပါဗျာ online ကိုသုံးမယ်ယူမစုဘဲနဲ့ကျွန်တော်နှစ်ယောက်တစ်ပွဲလေးနဲ့ဖွဲသွားမယ်ဖွဲပစ်မယ်ပေါ့နော်ဒီလိုနီလန်းလေးတော့ကျွန်တော်တို့သုံးမယ်ပြန်ချုပ်အောင်ကျွန်တော်အကြောင်းရင်းဌာနဥစ္စာကချမှတ်တာစီကန်းနေကျွန်တော်လိုက်လာတော့ရှိပါတယ်ဟုတ်ကဲ့
မန္တလေးတိုင်းအမရပူရာမြို့နယ်တိုင်းလွတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဦးစာနီအောင်ဟွန်ကတော့မဲဆွယ်စီယုံရေးခက်ခဲတွေကြောင့်လူမှုကွန်ရက်ကိုအသုံးပြုမဲဆွယ်သွားဖို့ရှိရလို့ပြောပါတယ်
ခုကကိုဗစ်ကာလဖြစ်တဲ့အတွက်ကျွန်တော်တို့မှာတော်တော်စိန်ခေါ်မှုကများပါတယ်ဗျလူကလည်းကန့်တက်ချက်တွေလည်းရှိတဲ့အတွက်ကျွန်တော်တို့အခုလောက်တာတောင်မှကျွန်တော်ကသူ့ဒေသနာရမိန်တို့ကျမရေးဝန်ကြီးဌာနရဲ့မိန်တွေကိုလိုက်နာပြီးဆောင်ရွက်နေရတာဖြစ်ပါတယ်ဗျဒီကိုဗစ်ကာလအချိန်တွေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဆိုရှယ်မီဒီယာကိုပဲကျွန်တော်တို့ကအားပြုပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗ
ျအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒုဥက္ကဋ္ဌဒေါက်တာဆောင်မြင့်မောင်ကတော့ပါတီအားလုံးကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလုံဆောင်ရတာဖြစ်လို့မဲဆွယ်စည်းရုံးရေးဟာညီတူညီမျှအခြေအနေသာဖြစ်တယ်လို့မီဒီယာတွေကပြောခဲ့ပါဗျ။
အဲ့တော့ COVID-19 ကလည်းဒီယာကစိန်ခေါ်မှုအစ်စ်တယ်။ကျွန်တော်တို့မှစိန်ခေါ်မှုအစ်စ်မဟုတ်ဘူး။အမေရိကတို့လည်းရုပ်ောက်ဝတ်ရှိတယ်စိန်ခေါ်မှုအစ်စ်။အဲ့တော့ပါတီတိုင်းအစ်စ်ပဲ။ဘယ်သူမှဘယ်သူအတာရတာမရှိဘူး။ Pandemic ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီယူရီလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီကိုဗစ်ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှန်လည်းမူတည်နေတဲ့တူပါ2020ရွေးကောက်ပွဲကတော့ပြည်ထောင်မှုကြီးမားမယ်ပြည်ထောင်စုတွေလည်းအရင်ကတည်းကပူရှုံနိုင်တယ်စိန်ခေါ်မှုအသေးဖြစ
်ကျန်းမာရေးဝန်ကြီးဌာနကအိမ်မာနေညွှန်ကြားချက်ထုတ်ထားရင်မြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းနေမဲဆွယ်ခွင့်မရပါဘူးမဲဆွယ်စီယူရီလှည့်လည်သူတွေလိုက်နာဖို့အင်တာနက်သုံးပြီးမဲဆွယ်ရမှာလိုက်နာဖို့အင်ဂျာယာရောက်မဲဆွယ်ရမှာလူ15ယောက်ထက်မပိုဘူးဒါရီကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒါရီကပါတီကြီးတွေအတွက်အခက်အခဲမရှိပေမဲ့ပါတီငယ်တွေလူမျိုးစုပါတီတွေအတွက်တော့စိန်ခေါ်မှုဖြစ်မယ်လို့ပြောကြတာလည်းရှိပါတယ်ကမာရွတ်မြို့နယ်ရန်ကုန်တိုင်းလွှတ်တော်နေရာဝင်ပြိုင်မဲ့ပြည်သူပါတီကဦးရဲနိုင်အောင်ကတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးမှုတွေကနေအပြေရှာနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုလွှဲပြရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက်နော်လွန်လာပြတာပါလေဆိုတဲ့အခြေခံစံနှုန်းတော့ပြည့်စုံမှုဆို ဒါဒီကျွန်တော်ပဂတိလိုအပ်ချက်ဒီမိုကရေစီစံနှုန်းရလိုအပ်ချက်ဖြစ်တဲ့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီနဲ့တွေ့ဆုံဆွေးနွေးမယ်အရက်ဖက်ဖွဲ့ကြီးနဲ့အမှန်တကယ်ဆွေးနွေးပြီးတော့လုံတဲ့လုံထိုက်တဲ့လုပ်ငန်းတွေကိုဆောင်ရွက်မယ်ချမှတ်မယ်ဆိုရင်ကျွန်တော်တို့ပြည်သူပါတီတွေတခြားနိုင်ငံရေးပါတီအားလုံးနဲ့တန်းတူကျော်ဖြတ်ရမယ်ကျော်ဖြတ်တဲ့အခက်အခဲမှန်တကားကိုကျော်ဖြတ်ပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုရအောင်မယ်လို့တရိတ်တန်ချတာပါ
နိုဝင်ဘာ၈ရက်မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းနေနဲ့နိုင်ငံရေးပါတီ90ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း6969ရောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြီးပို့ထားတာပါ။
2020ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးရေးကာလပထမဦးဆုံးလေးမှာကာယောဂကာကွယ်ရေးစည်းမျဉ်းတွေကိုလိုက်နာရမှာအားနည်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလရပ်ပေါင်း60ဟာဒီကနေ့မှစတင်လာပါပြီ။ကာယောဂကာလမှာမဲဆွယ်စည်းရုံးရမှာဖြစ်လို့ဒီလုပ်ငန်းတွေကိုဆောင်ရွက်ရမှာလိုက်နာရမယ့်အချက်တွေကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကချမှတ်ပေးထားပြီးမိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်သတ်မှတ်ထားတဲ့မြို့နယ်အတွင်းမဲဆွယ်စည်းရုံးလာလုံးဝမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။အခုလိုကံယောဂထိန်းချုပ်ကာကွယ်နိုင်မှုအတွက်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကြားကနေစီယုံရေးကာလကိုဆောင်ရွက်နေသူတွေအတွက်အခက်အခဲရှိနေသလိုစီယုံရေးပထမနေ့အစမှာကျန်းမာရေးဌာနညွှန်ကြားချက်တွေပေါ်လိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ်
ခုကျွန်တော်တို့ဒီအင်တာနက်မှာတက်လာတဲ့ပုံတွေရကြည့်လို့ရှိရင်တော့လိုက်နာမှုတွေအားနည်းတာပေါ့အထူးတက်တော့ဒီနေ့လူမျိုးကမ်ပိန်းလူအများကြီးတွေနဲ့လှုပ်တဲ့ကိစ္စမျိုးမှာဟောထားပါတော့နော်အယောက်50ခန့်မကျော်ရဘူးဆိုတဲ့ဟာမျိုးတွေလည်းကျော်သွားကောင်းကျော်သွားနိုင်တယ်ကျော်သွားတယ်လို့လည်းကျွန်တော်တို့ကမြင်ရတယ်အဲဒီလိုမျိုးကိစ္စတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့က UEC ကတော့ဘယ်လိုမျိုးဆက်ပြီးတော့မှထုတ်ပြန်မလဲတော့မသိဘူးပေါ့လေအဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်မှ UEC ကတော့ဘယ်လိုမျိုးရေးယူမယ်ဆိုတဲ့ကိစ္စအဲ့တို့ဒီမို့ကျွန်တော်တို့ဒီတည်တံတော့အမိတ်နဲ့ပဲကျွန်တော်တို့ကဆက်ပြီးတော့မှသွားမလားမပြောတတ်ဘူးအဲ့တော့ကျွန်တော်ပါတီတွေတကအထွတ်ကလည်းတော့ဟိုဘေးကျန်နေချက်ဖြစ်တာပေါ့လေ။ဘာကြောင့်လဲလို့ပြောတဲ့အခါမှာသူတို့ပါတီအွန်လိုင်းကြီးကလူထုထောက်ခံမှရမှာ哦။အဲ့တော့လူထုထောက်ခံတယ်ဆိုတာကလူထုတွေကလူလုံးထွက်ပြမှာအတုတ်တိမို့သုံးတရား supporting ပြတဲ့ခါကျမှသူတို့ကလူထုထောက်ခံမှုဆိုတာမြင်ရတာလေ။အဲ့ဒီလိုမျိုးဆိုတဲ့ခါကျတော့ပါတီတွေလည်းဘေးကျန်နေချက်ဖြစ်နေတဲ့သဘောမှာတော့ရှိပါတယ်ဗျ
။လက်လည်းမဲဆွေစီယုံရမှာလိုက်နိုင်ရမယ့်အချက်တွေတဲ့လူစုလူဝေးမဖြစ်စေဖို့ကိုအဓိကဦးတည်ဆောင်ရွက်ဖို့တတိပေးထားပါတယ်။အဲ့ဒါအပြင်မဲဆွယ်စီယုံရေးကာလတလျှောက်လုံးမှာတအုပ်နဲ့တအုပ်အနည်းဆုံး6ပေကွာရှိနေဖို့နဲ့နေရာအခြေဝန်းပေါ်မူတည်ပြီးလူ50ထဲမပူပဲဆောင်ရွက်ရမယ်လို့လည်းကန့်သတ်ထားပါတယ်။မဲဆွယ်စီယုံရေးဆောင်ရွက်သူတွေအားလုံးကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာဖို့လိုတယ်လို့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖန်တီအိမ်ရဲ့ဒါရိုက်တာဒေါခင်လင်းငယ်ကပြောပါတယ်။
ဒီကမ်ပိန်းလုပ်မဲ့လူတွေအနေနဲ့အဲ့အရာကိုလုပ်ဖို့လိုအပ်တာပေါ့နော်တကယ်လို့လုပ်မယ်ဆိုရင်တော့ဒီနေ့ကတော့ပထမဆုံးနေ့အနေနဲ့တော့ဒီလူလူကြားထဲမှာကိုယ့်ပါတီဝင်နေနဲ့ပဲသူတို့ဘယ်လိုလုပ်မယ်ဆိုတာမျိုးတွေလောက်ပဲဒီပါတီကိုယ်စားလှယ်တယောက်ကစီယုံရေးမဲဆွယ်ပွဲတို့ဘာလို့အဲ့လိုတက်တက်တီးတန့်ဖိတ်တာမျိုးတော့ဒီနေ့မတွေ့သေးဘူးရှင်ဟုတ
်ကဲ့ကျမကြီးညွှန်ကြားချက်တွေကိုစီယုံရေးလှုပ်ရှားသူတွေသာလိုက်နာရမှာမဟုတ်ပဲကိုအားပေးမဲ့ပါတီနဲ့ကိုယ်စားလှယ်လောင်းတွေပေါ်ထောက်ခံမဲ့ပြည်သူတွေအနေနဲ့လည်းမဖြစ်မနေလိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းဘ ਹੁ ကုဆက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကလည်းသတိပေးထားပါတယ
်ဒီအချိန်မှာတော့ဟိုလူကြားသူကြားတဲ့အုပ်စုတွေမသွားတာတော့အကောင်းဆုံးဖြစ်ပါမယ်သွားရင်လည်းအကောက်ွယ်မရှိပါဘူးဟိုသွားပါအဲ့ဒီနေရာမှာတခုပြောချင်တာကတော့ဖြည့်ရှိတခုတည်းဟာဆိုရင်ယောဂကိုမကောက်ွယ်နိုင်ပါဘူးဖြည့်ရှိရဆိုလို့ရှိရင်မျက်လုံးကိုယောဂကပိုးပါတဲ့အဲ့ဒီအဆက်မုံတွေမစင်အောင်သာကောက်ွယ်ပေးတာဖြစ်ပါတယ်အဲ့ဒါဆိုတော့ mask ကိုဖြည့်ရှိရတတ်ထားခြင်းဟာအကောင်းဆုံးပါပဲဘယ်လိုမှမဖြစ်နေတာမှာ mask ကတော့မဖြစ်မနေတတ်ရမှာဖြစ်ပါတယ်ဖြည့်ရှိတခုတည်းနဲ့ဒီလိုပေါ့နော်တက်ပြီးတော့သွားလာလောက်ကင်နေတာဆိုယောဂပိုးမကောက်ွယ်နိုင်ဘူးဆိုတဲ့အကြောင်းလည်းပြောချင်ပါတယ
်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလာမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလကိုဒီကနေ့ကအစပြီးနိုဝင်ဘာ6ရက်ည12နာရီအထိခွင့်ပြုထားပြီးတော့ကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအထူးအလေးထားလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။လာမယ့်ရွေးကောက်ပွဲအတွက်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ပိုပြည်တွင်းကူးစက်မှုလုံးမြင့်တက်လာနေတဲ့ရန်ကုန်တိုင်းတွင်းကမြို့နယ်တော်တော်များများမှာယောဂပိုတွေ့ထားတဲ့သူတွေနဲ့ထိစပ်မှုရှိမရှိခြေအားကောက်ဆစ်ဆွေးမှုတွေနဲ့ကျန်းမာရေးဆိတ်ဆိတ်မှုတွေဒီကနေ့လိုက်လံလှုပ်ဆောင်နေပါတယ်။ကျမစုမုံကဆက်သွယ်မေးမြန်းထားတာတင်ဆက်ပေးချင်ပါတယ်ရှင်။ကမ္ဘာ့ကယောဂကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွင်မှာကိုနေ့စဉ်ရက်ဆက်ဆိုသလိုလူတရာကျော်အုပ်စုလိုက်ပိုတွေ့ရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းကူးစက်ခံရသူပေါင်း 1,600 ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြပခီးသွွားရာဇဝင်လည်းမရှိပိုတွေ့လူနာနဲ့ထိုက်ရိုက်ထိတွေ့ဆက်ဆံမှုမရှိတဲ့သူတွေစီမှာပါကိုရိုနာဗိုင်းရပ်စ်ပိုကူးစက်လာနေတဲ့အတွက်ပြည်သူလူထုအနေနဲ့အပြစ်မထွက်ကြဘဲအိမ်ထဲမှာပဲနေကြဖို့ stay at home အမိန့်ထုတ်တာအသွာလာကန့်သတ်မှု lockdown ချတာတွေစတဲ့ကာကွယ်မှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်ဒီကနေ့မှာတော့ရန်ကုန်တိုင်းတွင်းကမြို့နယ်တော်တော်များများမှာ COVID-19 ကူးစက်ခံရသူနဲ့ထိတွေ့မှုရှိမရှိလူမှုကြား contact tracing ခြေရာကောက်စစ်ဆေးမှုစတင်ပါတယ်ဒီလိုလူမှုကြားဘာကြောင့် contact tracing အိမ်နာရရောက်စစ်ဆေးနေရပါသလဲဆိုတာကိုတော့ community fever clinic ရန်ကုန်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကရှင်းပြပါတယ်
အဓိကဒီ COVID-19 positive ဖြစ်တဲ့မြို့နယ်တွေအဓိကကျွန်တော် contact tracing လိုက်တာပေါ့နော်ရက်ွက်တွေသွားမယ်ဖြားတွေတိုင်းမယ် data လေးတွေကောက်မယ်ပေါ့နော်ခီးသွားရာသဝင်ရှိလားမရှိဘူးလားဖြားလားမဖြားဘူးလား COVID-19 ရောဂါလက္ခဏာတူလားမတူဘူးလားပေါ့နော် positive လူနာနဲ့ထိတွေ့တာရှိမရှိပေါ့နော်ဒီ hidden case ဆိုတော့မြို့နေတဲ့ case တွေအိမ်မှာအောင်းနေတဲ့ case တွေ COVID-19 ရောဂါလက္ခဏာပေါ့နော် suspect လူနာတွေထွက်လာမယ်ပေါ့နော်အဲပြောမှဆိုရင်အားသာချက်တွေကအများကြီးပဲပေါ့နော်တခုအားနည်းချက်ကတခုလူစုလူဝေးပုံစံမျိုးစုလူလူဖြစ်သွားမယ်ပေါ့နော်လာမယ်ဆိုရင်လည်းအကောက်ွယ်အပြည့်စုံနေပေါ့နော်ဆိုတော့ဒီ mask တခုတည်းမဟုတ်ပဲနဲ့ကျွန်တော်တို့ဒီ face shield out cap ပေါ့နော်ပြီးတော့တော့လက်အိတ်ကျွန်တော်အရှိမကားတဲ့အင်ဂျီပါကားတဲ့ apron တွေပေါ့နော်ဝေးပြီးတော့အကောက်ွယ်အပြည့်စုံနေဒါရောက်စစ်ဆေးခံပါသတင်းအချက်လက်အတိအကျအမှန်ကန်လေးပေးပါပေါ့နော
်လူလူကြာ contact tracing စတင်စစ်ဆေးမှုတွေထဲမှာကနဦးမြို့နယ်တမြို့နယ်မှာပါဝင်တဲ့သင်္ကန်းညို့မြို့နယ်ရဲ့စစ်ဆေးမှုအခြေအနေကိုတော့စေတနာဝန်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ်
ကျွန်တော်တင်ငန်းညုံကတော့ဒါပရမတ်ဆုံးပိုက်လော့ပေါ့လေသေးဦးအနေနဲ့ထားလုပ်ဖြစ်တာပါ၁၀ရက်ကွက်ပါအဓိကတော့ကျွန်တော်ကဒီအချားတိုင်းနဲ့ဆက်ပါတဲ့ကားကြီးတွေနဲ့ပေါ့နော်တန်တရားနေတွေ့တယ်ဆိုတော့ကျွန်တော်ကဆွဲထုတ်ပြီးတော့ပေါ့လေသူတို့တတ်မှတ်ထားတဲ့ category ထဲမှာဝင်တယ်ဆိုလို့ရှိရင်စာကောင်တို့ဘက်နှာခေါင်းတို့ဘက်ကိုယူနေပေါ့လေဒီလို surveillance လုပ်ပါလေကျွန်တော်တို့ပါလိချုပ် case တွေထွက်လာနေတာပေါ့နော
်မဖြစ်မနေကျန်းမာရေးလာရောက်စစ်ဆေးကြဖို့ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့နှိုးစော်စော်ဩချက်တွေနဲ့လမ်းတိုင်းလိုလိုမှာဒီကနေ့ contact tracing ကိုရိုက်တွားရောက်စစ်ဆေးခံသူတွေထဲမှာတော့ကျမတို့ VOA မြန်မာပိုင်းက Vlog အစီအစဉ်တင်ဆက်သူ Notizen လည်းပါဝင်ပါတယ် Notizen ကတော့လူတွေရာနဲ့ခြေလမ်းမတွေပေါ်ထက်စုဝေးပြီးအုပ်စုလိုက်ကြီးအချိန်ကြာမြင့်စွာနဲ့စောင့်ဆိုင်းစစ်ဆေးခံရမယ့်အစားအချိန်သတ်မှတ်ချက်တွေနဲ့လှုပ်ဆောင်တင်ပါတယ်လို့အကြံပြုပါတယ
်ဒီနေ့လုံးမဲ့အစီအစဉ်ကမနေ့ညကသူတို့ကလိုက်ပြီးတော့អော်တာအဆောင်ရတာတော့တနေ့ကျော်ကျော်ကြာတယ်ဘာလို့လဲဆိုတော့လူတွေအများကြီးပဲရာနဲ့ခြေမယ်လို့ထင်နေပေါ့နော်အလူတွေကတော့ပူပေါင်းပါဝင်မှုရှိတယ်ပေါ့နော်အရှိလုံတော့ခက်တယ်ဖြစ်မှာပေါ့ဘာလို့လဲဆိုကလေးလေးပစ္စည်းလေးတွေအစားထွက်ပြီးတော့ပြောလူကြီးတွေအသက်ကြီးကြီးတွေလည်းထွက်ပြီးတော့ပါဝင်လာကြရဲဆိုတော့ဒါကတော့သူတို့ပူပေါင်းဆောင်ရွက်မှုအားကကောင်းတယ်ဒါပေမဲ့ NDA ရှိရဲ့အခြေအနေတခုခုသစဉ်ထင်သစဉ်ပြောချင်တာကအကယ်၍အကုန်လုံးကိုပါစေချင်တယ်လုံခြုံစေချင်တယ်ဆိုရင်ဒီဥပမာဒီလေတော့ကန်လန်းဆိုရင်ဘယ်နှစ်နာရီလောက်လားပြောနောက်ထပ်တလန်းဆိုဘယ်နှစ်နာရီလောက်လားဆိုရင်ပိုင်းလိုက်ကိုနာရီလိုက်ခွဲပြီးတော့ပို့လို့ရှိရင်တော့ဒီ NDA ကပူပြီးနေမဲ့တစ်စင်းတစ
်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းနယ်တွေမှာကမ္ဘာ့ကယောဂါ COVID-19 ကူးစက်မှုများလာချိန်မှာပိုးတွေ့လူနာသစ်တွေအုပ်စုလိုက်ရှာဖွေတွေ့ရှိနေတဲ့ရန်ကုန်တိုင်းတွင်ခရိုင်မြို့နယ်အလိုက်ယောဂါပိုးကူးစက်မှုကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုအိမ်နာရီယာရောက်ကျန်းမာရေးစစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းဒီလိုဒုတိယချိန်တကြောပြန်ကူးစက်မှုတွေကြားမှာတင်းကျပ်ကန့်သတ်မှုတွေတိုးလာတာကြောင့်ပြည်သူလူထုရဲ့လူနေမှုအခက်အခဲတွေကြုံလေရတာမို့ဒီအခြေအနေပေါ်မှာရေရှည်ထိန်းချုပ်နိုင်မှာမလားဆိုပြီး ီးရန်ကုန်မြို့ကန်လူလူဘက်ကတော့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်ရှင်ကျွန်မဆုမမ
ဒီနေ့မြေပုံမျိုးနဲ့မှာလက်နက်ကြီးတွေကြောက်ပေါက်ကွဲခဲ့တာကြောင့်ဒေသခံ၄ဦးသေဆုံးပြီး၁၀ဦးထပ်မံဒဏ်ရာတော်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါကိုရိုနာဗိုင်းရဲ့ကူးစက်မှုများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလက်ရှိရှိနေပြစ်ခတ်မှုတွေရှိနေသလိုဒေသခံရသားတွေသေဆုံးဒဏ်ရာရတာတွေလည်းတိုးလာနေပါတယ်ဒီကနေ့မနက်ပိုင်းကလည်းရခိုင်မြောက်ပိုင်းကမြေပုံမျိုးနဲ့ညောင်ကန်ကြီးပါမှာလက်နက်ကြီးတွေကြောက်ပေါက်ကွဲပြီးတော့မူလာတန်းကျဆရာမတူပါဝင်ကလေးနှုတ်ဦးနဲ့အမျိုးသားတူသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်သေဆုံးသူတွေနဲ့ဒဏ်ရာသူတွေကိုကန်ထောင်ကြီးစေယုံကိုပို့ဆောင်ထားတယ်လို့မြေပုံမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်မနေ့နော်ကိုနိုင်ခွဲလောက်မှာမြေမျိုးနဲ့ညောင်ကန်ပေါ့ညောင်ခက်ကန်လို့လည်းခေါ်တယ်အဲဒီကြီးရသေးကိုလက်နက်ကြီးကြီးလေးချက်ကြောက်ရောက်ပေါက်ကွဲပြီးတော့လေးရပေါ်ရှင်ပြီးဆုံးတယ်ကြားကြားလျှောက်ရောက်နေမလေးရောက်ကတော့ခံရတယ်
ညောင်ကန်ကြီးရဟာမြေပုံမျိုးနဲ့အမ်းမျိုးနဲ့ကြားမှာတည်ရှိတဲ့ကျွန်းဆွေတစ်ခုဖြစ်ပြီးအဲ့ဒီကြီးရနီးမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းဥဖေတန်းကပြောပါတယ
်ဒေသခံတွေပြောခဲ့ချက်ရတာအဲ့ဒီနေရာမှာ20အဲ့ဘက်ဖြစ်တာမရှိဘူးအရင်ကလည်းမရှိခဲ့ဘူးအဲ့ဒီမှာအေးအေးလေးပေါ်လာလှုပ်ရှားမှုလာတယ်အဲ့ဒီမရှိဘူးပေါ့သူပြောရအဲ့ဘာတွေပြည်လဲဆိုတော့ဒီကားထောင်သူကအားမြင့်နေအပိုင်းဂျွာရီနဲ့နီးရဆိုတော့အဲ့အားမြင့်နေတဲ့အမ်ဒော့စကန်တခုခုကအမက်ဂျီဆန်နဲ့ပြစ်တာပဲဖြစ်နေလို့သူတို့ကတော့ပြောပြတယ်ပေါ့
ဒီကုံမျိုးနဲ့တွင်ပြစ်ခတ်မှုတွေဟာတမ်တော်ဖက်ကပြစ်တာဖြစ်တယ်လို့ဒေသခံတွေယူဆကြပါမယ်တမ်တော်ဖက်ကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသလိုဒီအကြောင်းကိုမေးမြန်းဖို့တမ်တော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရသူတွေကိုဝီယိုရေကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခြင်းမရှိတာလည်းဖြစ်ပါတယ်လက်ရှိအချိန်မှာညောင်ခံကြီးရွာဒေသခံ2000ကျော်လောက်ဟာပြစ်ခတ်မှုတွေကြောင့်နှိစက်အကြီးရွာတွေကိုထွက်ပြေးနေကြရတယ်လို့ညောင်ခံကြီးရွာဒေသခံတဦးကပြောပါတယ
်ရာသားတွေကလည်းဖြစ်နေရတာပြည်ကတုံးကခနဲ့ကြီးရှိတယ်လူတွေကတထောင်းနှိုက်ချုံနဲ့နှစ်ပြပါအော်ဒေသခံတွေဒေသခံတွေဆိုလို့ရှိရင်လက်နက်ကြီးကြရဲဆိုစီတန်ကြဆိုတာအဲဒီမြေကြီးထိမှမာခါကပ်ပါ
ပြီးခဲ့တဲ့ရပိုင်းတွေမှာလည်းရခိုင်နောက်ပိုင်းကြောက်တော်မြို့နယ်မှာချေးရွာတွေမီးရှို့ခံရတာရှိသလိုဒေသခံတွေဦးလေးတည်ဆုံခဲ့ပါတယ်ရခိုင်ပြည်နယ်မှာမကြသေးခင်ကဆက်လို့ကိုဘဲကတ်ရွာကကူးဆက်မှုတွေတိုးလာရတာတပြင်းနယ်လုံးမလိုအပ်ရင်ပြင်မထွက်ကြဘူးနဲ့ပြင်နယ်တစ်ခုလုံးနှိပါညာမထွက်ရမင်းထုတ်ပြန်ထားရပါတယ်ကယောကကူးစက်မှုတွေများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်ဒေသခံတွေဒုက္ခရောက်ရမယ့်အရေးပြည်တွင်းပြည်ပကသတိပေးနေရှိမှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာပါမြန်မာနိုင်ငံရှေ့ဆက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရင်းကတော့ကပ်ဘေးသိနေရှင်တိုက်ခိုက်မှုတွေရစေဖို့ဒီကနေ့ပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာတဝန်းကာယယောဂာနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂတွင်ရင်းမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကပ်ဘေးနဲ့စစ်တမ်းမှာခံရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြီးတဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပိုးဖြစ်နှုန်းမြင့်တက်လာတာကြောင့်ထိုင်းမြန်မာနယ်စပ်တွေကိုပါကူးစက်ပြန့်ပွားလာမှာကိုစိုးရိမ်ပြီးထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာမြန်မာနိုင်ငံသားအများအပြားနေထိုင်ရာနေရာကလူ3000ကိုအခမဲ့ကိုဗစ်စစ်ဆေးပေးမှုလုပ်တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးမှာပါထိုင်းပြည်ရဲ့အစီအစဉ်နဲ့ရောဂါရှာဖွေစစ်ဆေးရေးရွေးရှားမော်တော်ယာဉ်တွေနဲ့မဲဆောက်မြို့အတွင်းကစာတင်ကြောင်းနဲ့အချင်းထောင်နေဆက်ချစ်ကြေတရားနဲ့မြန်မာဘက်ကလူတွေအဝင်ထွက်များတဲ့နေရာတွေကိုအခမဲ့ကိုဗစ်စစ်ဆေးပေးတဲ့ဝန်ဆောင်မှုကိုစက်တင်ဘာလ၈ရက်နေ့ကစတင်ခဲ့ပါတယ်။ဒီစစ်ဆေးပေးပွဲကိုတက်ခရိုင်ဝင်လည်းတက်ရောက်ခဲ့ပါတယ်။အခမဲ့ဝန်ဆောင်ရမှာတက်ဆိုင်ရာစင်တာအနီးနားမှာရှိတဲ့မိသူမဆိုလူမျိုးမရေးဘာသာမရေးတွားရောက်စာရင်းပေးသွင်းပြီးစစ်ဆေးမှုခံယူနိုင်ပါတယ်။ဒီစီစဉ်နဲ့ပတ်သက်လို့အစ္စလမ်စာတင်ကျောင်းစင်တာကမြန်မာနိုင်ငံသားစေတနာဝန်ထမ်းတဦးကအခုလိုရှင်းပြပါတယ်။
ကျွန်တော်နေဆက်ဖြစ်တဲ့တော့ဟောအဲ့ဒါကိုထိုင်းစိုးအားနေပြီးတော့ကျွန်တော်တို့ဒီတက္ကရာမဲဆောက်တော့ကိုအယောက်3000ခုတာပေးရပါတော့။3000ခုတာပေးတဲ့နေရာမှာဒီကျွန်တော်တို့ဒီစလန်ရက်ကွက်ကိုကြာတော့ခုတာအယောက်1000ပေးတယ်။ကျော်ပြီးတော့ရှိရင်နောက်ဒီကျွန်တော်တို့နေဆက်ဖြစ်တဲ့1 KN ဆိုတာကသူကအယောက်900ပြီးရင်နောက်ကျွန်တော်တို့ဒီထိုင်းမဲဆောက်အားဒီ1000ပေါ့မဲဆောက်1000ဆိုတော့ပထမဆုံးအမှုဖြစ်ပြီးဝင်လာတဲ့လူတွေသူကအယောက်300ပြီးသွားပြီဆိုလို့ရှိရင်ဒုတိယချစ်ချစ်ရတဲ့ဒါဆိုတော့အယောက်900ပြီးသွားပြီဆိုလို့ရှိရင်နောက်ကျွန်တော်တို့ဝက်မက်ကဆာဆိုတာကအဲ့ဒီဘုံကြီးကျောင်းမက်ကဆာဘုံကြီးကျောင်းဆိုတော့အယောက်700ပြီးတယ်အဲ့ဒီထဲမှာကျွန်တော်တို့ဒီရွှေပြောင်းလို့သမားတွေရှိတယ်ဒီရက်ကွက်မှနေတဲ့ထိုင်းလူမျိုးတွေလည်းပါတယ် now di jenaruh cawna miba di lepar bo, now di yoga leter ni ama.
Di ni malo COVID kaya yoga bo layak sesedu miazu ham, jema nengen dari cica barai, siang ini labi sesemu kan yude, jema miutu mi tu garo aku lupa piar barai.
Si lama kaya le sing yoga bo dia tu setiap buain, sekejap macam lo nak, ini mana mita suri le si dia lah.
Jema nengen bema COVID kaya yoga kusamu nong jema lari tu. ไทม์เบรกก็ส่วนใหญ่ผู้บริโภคเรียนสิ่งนี้ไปที่เราอยู่ชั้นมอเตอร์ยนต์นี้เนี่ยสิ่งที่เป็นปัจจุบันของพี่ป้าเองจะมาเอามาไทม์เบรกมาเนื้อสกันในตอนนี้ไปปูนี่แล้วบ้างฟิวเอเมริกันแต่ยังรีดูเนี่ยยุ่งยันแต่จะสิ่งนี้กูอเมริกันพี่เอาซูว่าชนะมิโรกันในปีที่ผ่านไปนี่บ้าง อเมริกันพี่เอาซูมาโควิด-19ยูกาคูเซปียงวามูเย่บอชินิจาวฟิวเอเรดิโอเนี่ยยุติการสื่อสารกูยาอีปงเซปียงเปียร์ทอลเลนเป็นยามาเรดิโอสื่อสารกูมันได้ช่องไหนกันในคนไหนที่เนี่ยยากโกนไหนกันในเซนไหนที่เชนิมาเวทอลเลนเป็นยามาเยอะมีแต่จะสื่อสารกูรอในเซนยากคนไหนกันในคนไหนกว่าที่ปงเมสเซปียร์ทอลเลนเป็นยามาฟิวเอทอลเลนเจติกู Radio ni Jorus Launo Pien, VOA Facebook Samina Mane, Nasen Chishu Nai Shen.
November Jigo Wedwe Meso Wedi Shemian Lare Chimawe, Simu Dandwe Gu Tumla Donald Trump, Chonin Kaya Gere Subi, Magazine Kua Jida Gera Gu, Tumla Trump Suya Po Wendi, Abhiyantan Nyinsu Kawe Niyabare. Donald Trump ni ne Tumla Da Wende Matenda Usura Gu, Magazine Ba Jida Jaga Pyada Nire Subi, Democratic Party Tumralang Joe Biden Bawin Weban Duri Taubya Nijia Bari. RS Asabari Yat Rinlau Timbya Wame Chano Deita Guba. Chasong Siddhi Rine Badabi Tumrashran Chonin Kaya Gere Sure Dezik Gu Amima Follow Duye Pyosu Chakku Kuka Bi The Atlantic Magazine Ga Pigere Paga Shida Gera Ba. Sama-sama barai jang yari gu dicat dengan tanah di kalai debut jeda barai. Tempat tranggalo di kisah udah nengun ini kat Twitter ma cawgan Yesu barai. Dengan tanah dia demokrat ini pambi dengan marui cijje warapnya tu takkan dibilu sesuai barai. Demokrat parti tempat lau jubah tranggalo di dengan dia nama mesuain somba dawai tu dalu semu dhanu gu tempat trang tauman yari Yesu bi biasu barai.
These statements are true. The president should humbly apologize.
Tegelo di aku pula ada nak mana soye. Tamra Trump ni ni tu ye yue biasa kere jasong sendiri ye mibari. Lepas si mibi matamun tani de semudah ni ye mibari ko. Neneng caca yue jojo tauman temare.
Tamra Trump aro tuha Megan sedan ni semudah ni ko. Akai matokan de tulu aku lu semare.
There is nobody that feels more strongly about our soldiers.
Sidari, Tigai Dan, Yare, Tuyagoni, Sid Dun Jason City, and Patabi, Janota, Kanzaja, Pupin, Tane, Mishibau, Tala, Lena, Lezare, Loyaba, Luka, Boy, Nila Rane, Dilu, Moho, Dandiari, Kamaru, Bovi, Jala, Yabu, Shibare.
Tabata Obama Lete, Gawai, Winji, Dawin, Ugare, Simu Dahal, Chuck Hege Garo, the Atlantic Magzimba, Jida Jediga, Tabata Trump, Yoni Cha.
ถ้าก็ตุบงแสนสุบีทับยาวีบมาเลยเช่นเกวลงตัวเกเรเทลโดมาจอมแมกิงโกเลยธรรมดาทรัมป์ยกเก็บผู้เล่นสุบีตุก้าอุบมาปีละบะจอมแมกิงเนี่ยบัดลุธรรมดาทรัมป์คุลุบยกเก็บผู้บาลเลยพี่แกเนี่ยตรงนี้ที่ธรรมดาเนี่ยทำไมกูชี้ให้เชื่อมาเลยตุนกับยุคพันธ์
ပြည်ထောင်စုနေတဲ့တမိုင်းရဲ့တမိုင်းကိုချင်းသိရှင်ပါတယ်သူတို့ကရုပ်ဖတ်နေတာတွေသူပါဇက်ကပြောတာတွေသူ့လိုရဲ့တွေအားလုံးကိုခြုံကြည့်ရင်ဒီအတ္လန်တစ်မဂ္ဇင်းမှာပါတဲ့ဒဂိုးဘတ်ဆောင်းမားတွေကအမှန်ဆိုတာသတိပြနေပါတယ်ဒါပေမဲ့လည်းအိုဟိုယိုပြည်နယ်ရီပပ်ဘလီကန်အုပ်ချုပ်ရေးမှူးမိုက်ဒီဝိုင်းတို့လိုသူတွေကတော့ရွေးကောက်ပွဲနဲ့ချိန်ခိုက်ပေါ်လာတဲ့မဂ္ဇင်း
ဒဏ်မျိုးတွေထွက်လာတဲ့အခါတခါတလေလူတွေကတန်တရားနဲ့ကြည်ကြတာတွေလည်းရှိပါတယ်။ရုပ်ောက်ဘွဲကရဲ60ပဲလိုတော့တယ်။အခုကိစ္စကြောင့်ဘလို့ရက်ခတ်မှုရှိမယ်ဆိုတာကျွန်တော်မသိပါဘူး
။အမေရိကန်ပြည်သူတွေအတွက်တော့လွတ်တော်အမတ်တွေကိုပြန်လည်ရွေးချယ်ရမယ့်ရွေးကောက်ပွဲတွေနဲ့သမ္မတရွေးကောက်ပွဲမှာမဲပေးဖို့ရက်60တောင်မချန်တော့ပါဘူးခင်ဗျာ။ကျွန်တော်သိထားပြီပါ။
ခုဆက်ပြီးအင်ကန်ကြောင့်ဆွေးနွေးခန်းကိုနားဆင်ကြရပါမယ်။ 2020ပြည့်မြို့ကပွဲတွေကျင်းပဖို့နှစ်လပဲလိုတော့တဲ့အချိန်မှာနိုင်ငံတွင်ကိုဗစ်ရောဂါဒုတိယလိုင်းပြန့်နှံ့ကူးစက်မှုကတန့်မသွားပဲတိုးနေဆဲရှိပါတယ်။ဒီအချိန်ဒီအောက်မှာမြို့ကပွဲတွေကျင်းပမယ်ဆိုရင်နိုင်ငံရေးပါတီအသီးသီးအတွက်မဲဆွယ်စည်းဝေးပိုင်းတွေမှာမညီမျှမှုတွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းရှိထားပါတယ်။ဒါကြောင့်လဲတနင်္ဂနွေလုံးအတိုင်းအတာနဲ့ရွေးကောက်ပွဲတွေကိုရွှေမလားမရွှေဘူးလားဆိုတဲ့မေးခွန်းကလည်းရှိနေတာပါ။ကိုဗစ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရောက်နေတဲ့ရခိုင်ပြည်နယ်ဘက်မှာဆိုရင်တော့လက်နက်ကင်ပြစ်ပခါတွေကလည်းဆက်ဖြစ်နေသေးပါပဲ။ဒီအခြေအနေအားလုံးအပေါ်ခြုံငုံသုံးသပ်ထားတဲ့အမြင်တွေကိုအခုဆွေးနွေးကြမှာနားဆင်ကြရပါမယ်။တီဘောမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။ရည်ရွယ်ထွန်းရဲ့ဇောဖြစ်တဲ့ VOE ဆွေးနွေးကန်အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ်ကဲ့မင်္ဂလာပ
ါဆိုတော့အခုဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကနှစ်လပဲလူတော့တယ်လို့ဆိုရမှာပေါ့လေရွေးကောက်ပွဲကလည်းနှစ်လပဲလူတော့တယ်နောက်ပြီးတော့ဒီမက်ဆွယ်စီယုံရေးတွေကိုလည်းပဲ COVID-19 ဆိုင်ရာအကန့်အသတ်တွေကြားထဲကပဲလုပ်ရမယ်ဆိုပြီးတော့ကော်မရှင်ကထုတ်ပြန်ထားတာလည်းရှိတယ်ဆရာရွေးထွန်းနှစ်လပဲလူတော့မယ့်အချိန်ကိုဗစ်ရောဂါကလည်းပဲရော့မသွားပဲနဲ့နေတတူကတိုးလာနေတဲ့အချိန်ရွေးကောက်ပွဲကိုတက်မှတ်ရက်အတိုင်းလှုပ်တင်တယ်လို့ဆရာယူဆပါလားခင်ဗျအ
ဲကျွန်တော်ကတော့အခုဟိုရှိနေတဲ့အခြေအနေအချက်လက်တွေအရာပေါ့လေအခုရှိနေတဲ့အချက်လက်တွေအရာကတော့ရွေးကောက်ပွဲကိုတက်မှတ်ထားတဲ့အတိုင်းလှုပ်တင်တယ်လို့ကျွန်တော်ထင်မြင်ပါတယ်ဘာကြောင့်လို့ဆိုတော့ကျွန်တော်တို့နိုင်ငံကအခုဒီ COVID-19 ရောဂါဖြစ်နေတယ်ဆိုပေမဲ့တကဘာလုံးမှာဒီနိုင်ငံနဲ့ဒေသပေါင်း215ခုလောက်ဟာဖြစ်နေတာမှာကျွန်တော်တို့ကနံပါတ်156ဟိုးအောက်လောက်မှာပဲရှိပါတယ
်
ကျွန်တော်တို့အောက်မှာတော့ဟိုပါပေါ့လေနိုင်ငံနဲ့ဒေသ60လောက်တော့ကျန်သေးတာပေါ့သို့တော့ကျွန်တော်တို့ရဲ့အရေအတွက်က1300ကျော်လောက်ပဲရှိသေးတော့ဒီတန်းမှာလူတန်းမှာကျွန်တော်က24ယောက်လောက်ပဲဖြစ်တော့ရှိပါသေးတယ
်ဟုတ်ကဲ့
အများဆုံးကာတာတို့ဘာတို့ကတော့လူတန်းမှာ4000ကျော်လောက်ဖြစ်နေတယ်အမေရိကန်မှာဆိုရင်တော့လူတန်းမှာ19000လောက်ဖြစ်နေတာပေါ့လေ
เน
าะအဲ့တော့အဲ့ဒီလိုနိုင်ငံအမေရိကန်အပါအဝင်နိုင်ငံ20လောက်ကဒီ10လပိုင်း17လပိုင်း12လပိုင်းလောက်တွေမှာရွေးကောက်ပွဲတွေလုပ်ဖို့ရှိတယ်ဗျဟု
တ်ကဲ့
ရှိတော့ကျွန်တော်တို့အမေရိကန်ဆိုလို့ရှိရင်လည်းကျွန်တော်တို့နိုဝင်ဘာလမှာ
ဒီမှာ3ရက်နေမှာလုပ်လို့ပဲ
ဟုတ်ကဲ့လုပ်ပါမယ်လုပ်ပါကျွန်တော်က10ရက်နေပေါ့နော်ဆိုတော့ဟိုခြားနိုင်ငံတွေလည်းဒီပြဿနာကတော့ရှိပါပဲ
ဆိုတော့
ကျွန်တော်တို့ကနည်းနည်းဟိုပေါ့ဖြစ်တဲ့ဟိုအန်ဒီရဲ့ဖြစ်ပွားတဲ့နှုံနယ်တော့ကျွန်တော်အယူဆကတော့ရှောင်းဟိုပါပေါ့ရွေးကောက်ပွဲရွှေဆိုင်ဖို့မလိုဘူးလို့ကျွန်တော်ကတော့ယူဆပါ
ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တို့နိုမာ3ရက်နေလုံးမဲ့ရွေးကောက်ပွဲအတွက်ဆိုရင်ဒီမှာအများအားဖြင့်ဒီအခုဆိုရင်စနေပါပြီကျွန်တော်တို့ဒီမှာတော့ဟိုမေးလင် vote တင်ပေါ့လေစာလိုက်ကနေတစင်ကျွန်တော်တို့မဲပေးတဲ့စနစ်ဆိုရင်ဒီမှာကတို့စာလိုက်ကနေတစင်လုပ်နေတာလေးရှိပါတယ်ဆိုတော့မဲယုံနေလဲသွားပြီးတော့ပေးကြမှာပေါ့လေအဲ့ဒီနေ့ကြာရင်တော့အခုလေးကတော့တို့ကတော့စပြီးတော့ပြင်ဆင်လို့ဆောင်နေတာရှိပါတယ်မဲယုံနေမှာသွားတဲ့လူနဲအောင်ဆိုပြီးတော့တို့ကစာလိုက်ကမဲပေးတဲ့စနစ်ကိုသုံးနေတာတော့ရှိပါတယ်ခင်ဗျာဒါကတော့ကျွန်တော်တို့ American View Company နဲ့ပတ်သက်တဲ့အချက်လေးတစ်ခုပါဆိုတော့ဆယ်ဦးဖြစ်တန်းရောလက်ရှိ COVID ရောဂါကူးစက်မှုအခြေအနေအောက်မှာ View Company ကိုတတ်မှတ်ထားတဲ့ရက်အတိုင်းကျင်းပတဲ့နယ်လို့ဆယ်ဦးဖြစ်တန်းယူဆပါလားခင်ဗျာ
COVIDတချို့ပြန်ဖြစ်လာတာကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာ16ရက်နေ့လောက်ကငွေနဲ့16ရက်နေ့လောက်ကစတာပေါ့
ဟုတ်ကဲ့
အဲဒီအချိန်တော်တွင်းမှာပဲအချိန်ပိုင်းရက်ပိုင်းအတော်တွင်းမှာပဲကူးစက်မှုတွေတော်တော်ကိုကျေပြန့်သွားတယ်ရခိုင်ပြည်နယ်တပြည်နယ်လုံးမှာဆိုရင်ရံပြဲတမျိုးနေပဲလွတ်တယ်အဲတော့ပြည်မမှာလည်းပဲဒီအဲဒီကာလအတော်တွင်းမှာပေါ့နော်ကျွန်တော်တို့လောက်ဝက်ကြော်ကြော်လောက်အတွင်းမှာကိုပြည်နယ်နဲ့တိုင်းတော်တော်များများဟိုဒါပြောရဘူးရောက်သွားတယ
်။
အရောင်းမှာဆိုရင်လည်းကျွန်တော်တို့ဒီစေဟုံးလုတာတို့ညမထွက်ရတို့အားလားကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆိုတော့မျိုးနဲ့အားလုံးပါပဲ။တော့ဒီလိုပုံစံမျိုးနဲ့ပေါ့နော်။အဲဒီရောဟာပိုးတွေကိုကျွန်တော်တို့စစ်စစ်တဲ့နေရာမှာအဲလေးဟာမှုတွေရှိသွားမယ်။အဲဒီထိရောက်မှုအားနည်းသွားမယ်။အဲဆိုရင်တော့ကျွန်တော်တို့ဒီ silent carrier တွေတော်တော့ကိုများလာပြီးတော့ပေါ့နော်ကျွန်တော်တို့ဘုံမထိန်နိုင်မသိနိုင်လဲဖြစ်လာနေတဲ့အခြေအနေမျိုးရှိနေ။အဲ့တော့ဒီလာမယ့်နှစ်လလောက်အတွင်းမှာရောဂါပိုးဟာဘယ်လောက်ထိပြန့်နှံ့သွားမလဲ။ဘယ်လောက်ထိကူးစက်သွားမလဲ။အဲလူတွေအဲ့ဒီဆိုးကျိုးကိုအစာဝန်တွေကအစနော်တခြားဒီဘေးကျဆိုးကျိုးတွေပေါ့နော်လူကြီးမှုတွေဘယ်လောက်ထိဖြစ်လာမလဲ။အဲလူတွေကနေပြီးတော့မြစ်တူကလုံလောက်နေဘယ်လောက်ပြက်ပြီးတော့ အခက်အခဲတွေကြုံလာမယ်ဆိုတော့လူတွေထက်ကလူတွေဖက်ကပေါ့နော်ပက်တန်တွေကျွန်တော်တို့ဘလူပေါ်ထွက်လာမလဲရောအဲ့ဒီချိန်မှာအဲ့လိုပြင်းပြင်းထန်ထန်နော်ဒီရောဂါပိုးတွေဒီနေရာအနှံ့ဖူးဆက်သွားမယ်အဲဒါလူတွေရဲ့စာဝန်တွေအခြေအနေတွေရင်းရင်းရင်းရင်းသွားမယ်အဲဟိုစိတ်ပူပင်တော့ကတွေများနေမယ်ဆိုတဲ့အခြေအနေမျိုးကိုရောက်လာရင်တော့ရွေးကောက်ပွဲအပေါ်မှာအာယုံစူးစိမ့်မှုအားနည်းသွားနိုင်ပါတယ်
ဟုတ်ကဲ့
ပြီးတော့အဲ့ဒါကျွန်တော်တို့အနေနဲ့ကတော့ဒီလာမယ့်2လလောက်အတွင်းမှာအခုလောက်1300ကျော်ပြီးရပြီးတော့တောင်းကျော်ပြီးတော့ရှိသွားမလားအဲ့ဒါအဲ့လိုကူးဆက်မှုကိုဘယ်လောက်ထိန်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာအာကျွန်တော်ကတော့မူတည်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင
်ဗျာအခုပေါ့ရှင်းတင်မရှင်းတင်ဆိုတာနော်ရှင်းတင်မရှင်းတင်ဆိုတာအဲ့ဒီကာလလေးမှာ
အပေါ်မှာရှင်းရလဲပဲဟုတ်ကဲ့
စဉ်းစားရမယ့်အချက်တစ်ချက်ဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ချိန်ရလဲပဲသိရှိတော့တာမဟုတ်ဘူးကူက2လပဲလို့တော့ဆိုတော့ဟုတ်ပြီဆရာရွေးထွန်းရေးဆရာကတော့ဒါဟလာကျွန်တော်တို့မြန်မာပြည်မှာကကူးစက်မှုနှုံကလူရည်ချိုးစားနဲ့နိုင်ရှင်နေဆိုရင်နေသေးတဲ့အတွက်ရုပ်ောက်ပွဲကိုရှေ့ဖို့မလိုဘူးလို့ဆက်ယူဆရတယ်ဆိုတော့ဒီဘက်မှာကျွန်တော်ကောင်းလဲပေါ်လာတဲ့အတွေ့ကဒီရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးရေးတွေကိုလည်းကိုဗစ်အကန့်အသတ်တွေနဲ့ပဲလိုရမယ်ဆိုတဲ့အခါကျတော့ဒီအကန့်အသတ်တွေအောက်မှာမဲဆွယ်စည်းရုံးရေးလိုရမယ်နိုင်ငံရေးပါတီတွေအတွက်ကတရားမျှတမှုရှိနိုင်ပါမလားဆရာနိုင်ငံရေးပါတီတွေအနေနဲ့လူလူနဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့ဖို့ရမှာနိုင်ငံပါတီအားလုံးတန်းတူညီမျှထိတွေ့ပိုင်ခွင့်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြောဆိုပိုင်ခွင့်ဆိုတာမျိုးတွေဖြစ်လာနိုင်ပါမလားဆရာ
အဲမဲဆွယ်စည်းရုံးနဲ့နီလန်းတွေကတော့ထူးထူးခြားခြားအဲနီလန်းတချို့ပေါ်လာမှာပေါ့ဗျာဥပမာ Facebook တို့ဘာတို့ကနေပြီးတော့အခုဒီဟောပေါ့လေဒီ recording လုပ်ပြီးတော့လွှင့်တာပဲဖြစ်စေဒါမှမဟုတ် live လွှင့်တာပဲဖြစ်စေအခုတည်းတချို့ပါတီတွေလုပ်နေကြပါတယ်အဲ့ဒီလိုလောက်တာမျိုးတွေဒါအသက်ပေါ်လာနိုင်တာပေါ့နော်ဒီတမယိုးကြမဲဆွယ်စည်းရုံးနဲ့ဟာကတော့ COVID-19 ရောဂါကာကွယ်ရေးဒီညွှန်ကြားချက်တွေကိုလည်းအဲလိုက်နာရမယ်ဆိုတဲ့အခါတော့အဲ့ဒါမှာတော့အကန့်အသတ်တွေအများကြီးရှိသွားမယ်အဲလူဥယျာဉ်လည်းကျွန်တော်တို့တိတ်ပြီးတတ်မှတ်ထားတာတွေပို့ပြီးတော့စုလို့မရဘူး။ဟောပြောတာတွေပါတယ်ကြတော့လေအဲကျွန်တော်တို့ဒီစကောင်းစီတွေအဲပါရမယ်ဆိုတဲ့အခါကြတော့အများကြီးအကန့်အသတ်တော့ဖြစ်သွားမယ်။သို့တော့ဥပဒေကိုတိတိကျကျကျွန်တော်တို့ဟိုထိမ့်သိမ်းမယ်ဆိုလို့ရှိရင်တော့အားလုံးကတန်းတူအခွင့်အရေးရကြမှာပါ
။
နောက်တစ်ခုကနောက်တစ်ခုကခုနဥပဒေတန်းပြောတဲ့ကိစ္စပေါ့နော်။ရခိုင်တို့ဘာတို့မှာကတော့တော်တော်လေးအခြေအနေကအခုကဟိုတဖြည်းဖြည်းဒီတိုးလာနေတာဖြစ်ပြီးတော့စစ်ဆေးလေတွေ့ရှိလေဖြစ်နေတဲ့အခါကျတော့အဲကျွန်တော်တို့မစစ်ဆေးရသေးတဲ့လူကဘလောက်များ
ရောဂါ
ရှိနေတယ်လဲဆိုရယ်စိုးရင်စိတ်တွေရှိတယ်
ဟုတ်ကဲ့
ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရှင်လဲဒီကျွန်တော်တို့ကော်မရှင်အနေနဲ့ကတော့မဲဆန္ဒနဲ့အလိုက်ဘာဝဘေးရန်တွေအကြောင်းကျွန်တော်တို့ရွေးကောက်ပွဲမလုပ်နိုင်တဲ့အတွက်ကြောင့်ဆိုပြီးတော့အဲ့လိုပြီးတဲ့ပေါ့တီးကြပွာဖြစ်ပြီးတော့ရဆိုင်တာရွှေဆိုင်တာတော့လုပ်နိုင်ပါ
ဟုတ်ကဲ့ရခိုင်ကိစ္စကတော့ဟုတ်ပါတယ်ရခိုင်ကိစ္စကတော့ကျွန်တော်တို့တီးကြဖြစ်စဉ်တစ်ခုတိချအခြေအနေတစ်ခုစဉ်းစားရမှာပေါ့နော်ဆိုတော့နိုင်ငံလုံးအခြေအနေကဒီတစ်ခုဖြစ်ပြီးတော့ရခိုင်ကတော့တိချအခြေအနေတစ်ခုစဉ်းစားရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်နော်ဆရာဦးရတော့
ဟုတ်ပါဟုတ်ပါတယ်ဗျာ
โอเคဆိုတော့ဆရာဦးပြတဲ့ဆရာတို့အခုမကြခင်မှာဒါကျွန်တော်တို့ရွေးကောက်ပွဲကအခုတတိယမရွှေဘူးလုံးမယ်ဆိုတဲ့အခြေအနေလည်းရှိသေးတယ်ဆိုတဲ့အခါကျတော့ဟလာဆရာတို့ပါတီကအဓိကရခိုင်ပြည်နယ်မှာဆရာတို့ဒီ AMP ပေါ့နော်ရခိုင်မျိုးသားပါတီတွေအနေနဲ့ကရခိုင်ပြည်မဲဆန္ဒနယ်တွေမှာရွေးကောက်ရှိပြန်မှာဆိုတဲ့အခါကျတော့ဆရာတို့ပါတီအနေနဲ့မဲဆွယ်စည်းရုံးရေးတွေကိုဘယ်လောက်ထိထိထိရောက်ရောက်လုပ်နိုင်မှုအခြေအနေရှိပါလဲဆရာဦးပြတဲ့
ဟုတ်ကဲ့ကျွန်တော်တို့ပါတီအနေနဲ့ပဲဖြစ်ဖြစ်တခြားရခိုင်ပြည်နယ်မှာရှိတဲ့ပြန်ပွဲဝင်မဲ့ပါတီတွေပဲဖြစ်ဖြစ်ကျွန်တော်တို့အခက်အခဲရှိနေတာတွေအများကြီးရှိတယ်ကျွန်တော်တို့ဒီခုနလိုပေါ့နော်ဟိုမဲဆန္ဒနယ်တွေကိုဆင်းပြီးတော့မဲဆွယ်စည်းရုံးဖို့ဆိုတာကျွန်တော်တို့အနေနဲ့မဖြစ်နိုင်တော့ဖြစ်တယ်ဟာလာဒီကကော်မရှင်ကခွင့်ပြုထားတဲ့အကန့်အသတ်အပြင်ပေါ့နော်ဟိုကျွန်တော်တို့ဒီတပ်မှာစစ်ပွဲတွေဖြစ်နေတယ်ပြည်သူလူထုရဲ့စိတ်ဝင်စားမှုအားနည်းနေတယ်အဲနောက်တစ်ချက်ကကျွန်တော်တို့ဒီ internet line တွေကလည်းအပိတ်ခံထားရတယ်ဆိုတော့ကျွန်တော်တို့မှာတကယ်တမ်းပြည်သူလူထုနဲ့ထိတွေ့ပြီးတော့ကိုယ်စားလုပ်လောင်းတွေအနေနဲ့မြေဆွေစီးဖို့ဆိုတာမဖြစ်နိုင်တဲ့လောက်ဖြစ်နေပါတယ်ပြီးတော့ online ကကျွန်တော်တို့မြေဆွေစီးရုံးမယ်ဆိုရင်လည်းခုန internet ကိုဖြတ်တောက်ထားတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေရှိဖို့ရောက်ဖို့ဟာဘယ်လိုမှမဖြစ်နိုင်ပါဘူးအဲအဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒီတခြားပါတီတွေလည်းဒီလိုပဲကြုံရမယ်ဖြစ်ပေမဲ့ဒီအစိုးရဖွဲ့တဲ့အစိုးရပါတီပေါ့ NLD ပါတီအနေနဲ့ကတော့ဟိုသူတို့အနေနဲ့အစိုးရရဲ့လုပ်ပိုင်ခွင့်တွေကိုတုံးပြီးတော့သူများပါတီတွေကနားတစ်ဖြားတအောင်လို့ဟိုသူတို့လုပ်နိုင်တာပေါ့ဗျာဥပမာဝန်ကြီးချုပ်တွေသွားပြီးတော့ဝန်ကြီးချုပ်တွေဝန်ကြီးတွေသွားပြီးတော့ဟိုဒေတာဖုံးပြေး ဘာညာလုပ်ပြီးတော့ပြည်သူတွေတိတွေ့နိုင်တာပေါ့ဟောဒါကြတော့ကျွန်တော်တို့ကပို့ပြီးတော့အခွင့်အရေးပေးနိုင်တယ်ပို့ပြီးတော့လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်မျိုးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့အခိုင်အမာအแทမှာအရင်ဆုံးကလည်းအင်အားအကောင်းဆုံးပါတီဖြစ်တယ်အခုချိန်မှာလည်းကျွန်တော်တို့အာလာဒီပြည်သူတွေထောက်ခံမှုကကျော်မကြတော့ဘူးဒါပေမဲ့စိတ်မဝင်စားအားနည်းမှုနဲ့ကြောင်းပေါ့နော်ကျွန်တော်တို့ပြူတွေမဲ့ပေးဖို့အရင်အတွက်နည်းသွားမယ်စိတ်ဝင်စားမှုအားနည်းသွားမယ်အဲ့ဒါကြောင့်ဒီရွေးကောက်ပွဲအပေါ်မှာတော့ကျွန်တော်တို့လုပ်ရတာအားရပါရအားရှိပါရှိတော့မရှိပါဘူ
းဟုတ်ကဲ့ဒါပ
ေမဲ့ကျွန်တော်တို့ကတော့ဒီစားပါရွေးကောက်ပွဲလုပ်ပိုင်ခွင့်ရှိရင်တော့ဖြစ်နေဖြစ်လာရင်တော့ပေါ့နော်ကျွန်တော်တို့ပါတီအနေနဲ့အများကြီးအလားအလာကောင်းတယ်လို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဆောက်ဦးတော်ဆောက်ဦးပြန်ပြောတော့တဲ့ထဲကကြလေးတစ်ချက်ကိုထောက်ပြီးတော့ပေါ့လေလက်ရှိအနာရပါတီအနေနဲ့ကလုပ်ငန်းတွေလက်ပတ်လှုပ်ဆောင်နေရတာဆိုတော့ဟလာမလွဲတာမရှောင်တာပေါ့ရွယ်ချက်ရှိခြင်းမှရှိမယ်နော်ကြံရွယ်ခြင်းနဲ့ဟုတ်ချင်မှဟုတ်မယ်ဒါကျွန်တော်တို့ဒီလူကြီးတိုက်ရိုက်ကြည့်တော့ပြောလို့ရခြင်းမှရမယ်သို့တော့မိတို့ပင်ဖြစ်စီပါတီဆိုတဲ့ပုံရိပ်နဲ့တော့လူလူနဲ့ထိတွေ့ခွင့်ရနေတဲ့အနေအထားမျိုးရှိတာတွေ့ရမှာပါပဲဆိုတော့ကကျွန်တော်ဒီနေရာမှာစဉ်းစားမိတာကလက်ရှိအခြေအနေပေါ့လေဒီယောဂဆိုင်ရာကတ်ယောဂဆိုင်ရာအချက်အသေးကအင်အားကြီးပါတီတွေအတွက်ပို့ပြီးတော့အခွင့်အရေးတာတယ်လို့များဖြစ်နေပြီဘူးလားဆရာ
အင်အားကြီးပါတီတွေဆိုရတဲ့ဟိုအနာရပါတီပေါ့လေ
ခုနက
ဥပဒေပြောသလိုအနာလက်ရှိရထားတဲ့ပါတီအနေနဲ့ကတော့ခုနသူ့ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေဒီဆိုရတာဝန်တွေထမ်းဆောင်ရင်းနဲ့အဲဒီစီယုံရေးလုပ်ငန်းတွေကိုလည်းတပါးတည်းလုပ်နိုင်တာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုဒါအမှတ်ပါတယ်ဥပဒေပြောတဲ့အတိုင်းဒီဟာနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့တခြားပါတီတွေတဲ့ဆိုင်အာဏာရပါတီကပို့ပြီးတော့ဒီအခွင့်အရေးပိုတာတဲ့အနေအထားတွေ့ရပါတယ်အဲသို့တော်လဲတခုကျွန်တော်တို့ဒီစဉ်းစားကြည့်နိုင်တာကအဲ့ဒီမှာအခုကစစ်ဟိုပါပေါ့ကျွန်တော်တို့စစ်ဒေတာခံနေရတဲ့အခါကျတော့ကျွန်တော်တို့စစ်ပေးဆောင်ကိစ္စဟိုပါပေါ့ဟိုဒီဒုက္ခတဲ့အရေးကိစ္စတွေလည်းရှိတယ်။နောက်အခုဒီ COVID-19 ဖြစ်လာတဲ့အခါကျတော့အဲ့ဒီကိစ္စကိုနိုင်နိုင်နင်းနင်းကင်တွယ်ထိန်းချုပ်ဖို့ကိစ္စတွေလည်းရှိလာတဲ့အခါကျတော့ဒီအရာတွေကိုဆောင်ရွက်နေရတဲ့အစိုးရတရအနေနဲ့လုံမကင်မာတွေပေါ့နော်လုံမကင်မာတွေချွင်းချက်တွေဒီမှာရှိလာနိုင်တယ်ဗျ။ဆိုတော့ဒါတွေကကျတော့တို့လက်ရှိအာဏာရပါတီအတွက်ကအခွင့်မသာတဲ့အချက်လက်အခြေအနေတွေပေါ့
ဟုတ်ကဲ့
ဆိုတော့တို့ဟုတ်ကဲ့ဒါကြောင့်မလို့တို့လုံးဝကြီးဖက်ကတာနေမယ်လို့တော့လဲပြောလို့တော့မရဘူးပေါ့လေ
ဆိုတော့ရခိုင်ကတော့ဟုတ်ပါတယ်ဆရာရခိုင်ပဲအခြေအနေကတော့ကျွန်တော်တို့ကတော့တလူ क्वे ပြားတဲ့အခြေအနေလို့ပြောရမှာပေါ့နော်ဆိုတော့ဆရာဦးရတို့ပဲကျွန်တော်တစ်ချက်ကောင်းတော့မပေါ်လာတဲ့အတွေ့အလေးဆက်မေးခြင်းပါတယ်ဆိုတော့ကော်မရှင်အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျွန်တော်တို့အခုပြောတဲ့အခြေအနေမျိုးပေါ့နော်လက်ရှိရှိနေတဲ့အချက်တည်းမှာနိုင်ငံရေးပါတီတွေအားလုံးအတွက်ဟလာဒန်းတူရီတူဟလာစီယုံပိုင်ခွင့်လှူရှားပိုင်ခွင့်စသည်အားဖြင့်ဖြစ်ဖို့အတွက်ဒီဒန်းတူညီမြဖြစ်စေဖို့အတွက်ကော်မရှင်တွေနဲ့ပို့ပြီးတော့တိကျတယ်ပို့ပြီးတော့ကြံ့တိုက်ရက်တဲ့စီမင်းစည်းကမ်းတွေညွှန်ကြားချက်တွေမလုပ်သင့်ဘူးလားဆရာဦးရထွန်
းအဲလုပ်သင့်တယ်ဗျအဲ့ဒီဟာမျိုးကကျွန်တော်လည်းစဉ်းစားပါတယ်ဒါဒီလိုထူးခြားတဲ့အခြေအနေအောက်မှာအမှန်ကော်မရှင်ကသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပေါ့နော်တွေ့ရမှာဗျတွေ့ပြီးတဲ့အခါကျသက်ဆိုင်ရာနိုင်ငံရေးပါတီနဲ့တွေ့ရမယ်အဲ့ဒီဒေတာကအုတ်ထွေပိုင်းနေနဲ့ပိုင်းနေစီကထင်မြင်ချက်တွေနားထောင်ရမယ်။နောက်အောက်ခြေကကျွန်တော်ရုပ်ောက်ပွဲကော်မရှင်အစဉ်စဉ်ရဲ့အဲဒီထင်မြင်ချက်တွေနားထောင်ရမယ်။အဲ့ဒီလိုနားထောင်ပြီးတဲ့အခါကျတော့မှဘာလုံးတင့်တယ်လဲဆိုတဲ့ဥစ္စာကိုအခုကတည်းကနည်းနည်းပြင်ထားဖို့တော့လိုတယ်လို့ထင်တယ်ဗျ
။ဟုတ်ကဲ့။ဆရာဦးပြတဲ့ဟိုရုပ်ောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေနဲ့အခုတွေ့တာကျွန်တော်ထင်တယ်တစ်ချိန်တစ်ချိန်တည်းမပူသေးဘူးထင်တယ်ဟုတ်လားဆရာ။
ဟုတ်ကဲ့နှစ်ကြိမ်လောက်တော့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပေါ်ပြီးတော့ဆွေးနွေးတာရှိခဲ့ပါဒါပေမဲ့ဟိုခုဒေတာနဲ့ပေါ့နော်ထူးခြားတဲ့ဖြစ်စဉ်တွေကိုဟိုတင်ပြပိုင်ခွင့်ကြတော့အားနည်းပါတယ်အဲရခိုင်ပြည်နယ်မှာရှိတဲ့အခြေအနေမျိုးကိုကြတော့ကျွန်တော်တို့ဘက်ကတင်ပြခွင့်အဲ့ရှင်ကအချိန်နဲ့နည်းစောသေးတယ်ဆိုတော့ဟိုနောက်ပိုင်းမှာဒါနိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်နေနဲ့အဲဒါတွေကိုသိရှိပြီးတော့ဒီသက်ဆိုင်ရာပေါ့နော်ကျွန်တော်တို့ဆိုတော့ရခိုင်ပြည်နယ်ကမှရှိတဲ့ပါတီဖြူတီးတန့်ခေါ်ယူဆွေးနွေးတာမျိုးတော့လုပ်တင်ပါတယ်အဲ့ဒါမျိုးတစ်ချိန်တစ်ခါမှမလုပ်ခဲ့တော့လည်းပဲကျွန်တော်တို့အနေနဲ့ဒီမှာဖြစ်ပေါ်နေတဲ့အခြေအနေမျိုးကိုပေါ့နော်ဟိုမှာရွေးကောက်ပွဲကိုရွှေ့တင်သလားမရွှေ့တင်လားရွေးကောက်ပွဲလုပ်ရင်ဘယ်လိုအခက်အခဲရှိမလဲမဲဆန္ဒနဲ့တန်တယ်လုံးကိုလုပ်နိုင်မလားတချို့တဝက်ပဲလုပ်နိုင်မလားနောက်ပြီးတော့စီပေးချောင်တွေရဲ့စကားတွေမှာဘယ်လိုလုပ်မလဲအဲရီရွာဖြစ်တွေအခြေအနေကိုဘယ်လိုဟိုတော့ပြီးတော့မဲဘုံတွေထောင်လို့ရတဲ့မရတဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်တို့ဖြစ်နေတဲ့ခိုင်မင်းတွေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့
ခုနအင်တာနက်ဖြတ်ထားတဲ့အပေါ်မှာဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေအတွက်ကျွန်တော်ရခိုင်ပြည်နယ်ကိုထူးခြားချက်အနေနဲ့တော့ဟိုဒီပြည်နယ်ရွေးကောက်ပွဲကော်မရှင်ကခိုးယူပြီးတော့ပြည်စုံဆွေးနွေးတင်တယ်ကျွန်တော်ရဲ့အကြံဉာဏ်ကိုရယူတင်တယ်အဲဒါမဲ့အဲ့လိုမျိုးတစ်ခါမှမလုပ်ခဲ့တော့ဟိုကျွန်တော်တို့ဒီအခြေအနေကိုဒီတိုင်းပဲရင်ဆိုင်ရမယ်ဆိုတဲ့အခါမှာအခက်အခဲတွေအများကြီးကြုံလာမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်တယ်ဆိုဆောင်ရွက်တွင်ကျွန်တော်အဲ့ဒါမကြာခဏတွေးမိတာလေဒီရွေးကောက်ပွဲကော်မရှင်အနေနဲ့ကဒါကျွန်တော်တို့ဒီနေရာမှာဟလာတို့လှုပ်ဆောင်ကြတာတွေတို့ဆောင်ရွက်နေတိုင်းနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုစရာအကြောင်းလည်းမရှိပါဘူးဒါပေမဲ့မရှင်းလင်းတာလေးတွေပေါ့နော်နားမလည်နိုင်စရာဖြစ်တာလေးတွေဘာကြောင့်လဲဆိုတော့ဒါရွေးကောက်ပွဲတွေမြို့ပင်ဖြစ်စီဘယ်လိုအခြေအနေအောက်မှာပဲကျင်းပကျင်းပလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုတာကတော့ဒါကကျင်းသေးပေါ့ပါပဲဒါမှလည်းပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလာအများကယုံကြည်ပြည်တွင်းပြည်ပယုံကြည်ပြီးတော့ဟာလာမြန်မာဒီမိုကရေစီအပြောင်းလဲရေးကိုပို့ပြီးတော့ထောက်ကူဖြစ်စင်ပါပါဒါမှလည်းပဲမြည်သည့်ပါတီနိုင်သည့်ဖြစ်စီဟာလာခိုင်မာတဲ့ရွေးကောက်ပွဲကလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေတက်လာတဲ့အနာရလာတဲ့ပါတီဖြစ်တဲ့အတွက်ပြည်တွင်းပြည်ပထောက်ခံမှုကိုရမယ်အားပေးမှုကိုရမယ်ဆိုတော့ဒီလွတ်လပ်ပြီးတရားမျှတဖို့ဆိုတာတိတ်ကိုအရေးကြီးပါတယ်လွတ်လပ်ပြီးတရားမျှတဖို့ကိစ္စမှာလည်းပဲရွေးကောက်ပွဲကော်မရှင်အနေနဲ့ကတချို့ဟာတွေကလွတ်လပ်လေးကျွန်တော်တို့အပြင်ကတော့တွေးကြည့်ပြီးတော့လွတ်လပ်ရနိုင်တဲ့ရှိတဲ့အခါကျတော့တကယ်တမ်းရွေးကောက်ပွဲကော်မရှင်ရဲ့တချို့လှုပ်ဆောင်မှုတွေမှာလွတ်လပ်ပြီးတရားမျှတမှုကိုမေးခွန်းထုတ်เสียဖြစ်နေတာရှိနေပါလားဆရာတို့ဦးရတော့
အဲကျွန်တော်အခုဒီဟိုပါလေအပြင်ကနေပြီးတော့ဘေးကနေပြီးတော့ဟိုလေလာအကဲခတ်ကြည့်ရတလောက်ကတော့ဟိုဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ဥစ္စာကအဲဒီရွေးကောက်ပွဲကော်မရှင်ဘဘွားပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ဟိုအရင်ကော်မရှင်နဲ့နှိုင်းစာလို့ရှိရင်တိတ်ပြီးတော့ဟိုဒီတမတမတ်ရှိရှိရတ္တီတယ်လို့တိတ်မမြင်အောင်ပေါ့နော
်ဟုတ်ကဲ့
မမြင်အောင်ဆိုတော့ဥပမာအားဖြင့်ကျွန်တော်တို့ဒီရွေးကောက်ပွဲမဲဆွဲတဲ့အခါမှာအမျိုးသားကောင်းဆောင်တွေရဲ့ရုပ်ပုံတွေကိုအသုံးပြုခွင့်နော်အသုံးပြုခွင့်ပေးတဲ့အခါမှာဗိုလ်ချုပ်အစံပုံကိုတော့အသုံးပြုခွင့်ပေးတယ်အဲသခင်ဖိုးလာကြီးတို့ပုံတွေကိုကြတော့အဲသုံးညင်နေဆိုတဲ့ပါတီကိုဟိုအသုံးခွင့်မပြုဘူးအဲအဲ့ဒါမျိုးတွေပေါ့နော်နောက်တစ်ခါကုနာဥပိသံပြောသလိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဒီမကြာခဏတွေ့ပြီးတော့သူတို့ရှိရာထင်မြင်ချက်တွေတောင်းတာနော်နောက်တစ်ခါဒီဘလို့
တတွေ့ချင်နေတယ်မေးလား
လက်ပြမင်းများတာစသဖြင့်အဲ့ဒါမျိုးတွေလည်းနေတယ်ဗျအဲ့လိုဆိုတဲ့အခါကျတော့ဟိုသိအားမရဘူးပေါ့
ဟုတ်တယ
်ကော်မရှင်လောက်အားမရဘူးလို့အဲ့လိုပြော
ဆိုတော့ပြောရရင်ဆရာဦးရတော်ဟိုလားအရင်ကော်မရှင်ဆိုတာကပြောရရင်ကျွန်တော်တို့ဟလားရက်ဖက်ပြောင်းထားတဲ့စုပွေကြီးတွေကနေပြီးတော့မှအုတ်ချုပ်တဲ့အောက်မှာလုတ်ခဲ့တဲ့ရွေးကောက်ပွဲကတော့မှဟလာတကယ်အရသာများတဲ့အစိုးရလက်ထက်မှာလုတ်တဲ့ရွေးကောက်ပွဲကော်မရှင်တဲ့အရင်ရွေးကောက်ပွဲကော်မရှင်ရဲ့လုတ်ပုံကံမှုကတော့ပို့ပြီးတော့လွတ်လပ်တရားမျှတရေးအာမခံတယ်လို့ဖြစ်မနေဘူးလားဆရာကြီးတို့နော
်အဲပို့ပြီးတော့ပုံဝင်လင်းလင်းနဲ့ဟိုပါပေါ့နော်ဘာခေါ်လဲရေရေရင့်ရင့်ပေါ့အကန်ခင်ဗျားတို့စောင့်ကြည့်ခြင်းလဲလာစောင့်ကြည့်ကြပါ
ဟုတ်ပါအ
ဲဆိုပြီးတော့အဲ့လိုမျိုးဖိတ်ခေါ်တာတွေဟိုတွေကအားရစရာကောင်းတာပေါ့နော
်ဟုတ်တယ်ဟုတ
်တယ်အခုကျွန်တော်တို့ space တော့ပါလို့အဲဆိုရင်တော်တော်ကိုဟိုဟာစိတ်ထဲမှာလေ
မတက်မတာတော်ဖြစ်စရာပေါ့ဆရာရေ
မစိတ်မတက်မတာတော်ဖြစ်တယ
်ဆိုတော့ဆောက်ဖြစ်တဲ့ဒါရခိုင်အချိန်ကြီးကတော့ကျွန်တော်တို့အားလုံးသိပြီးသားပါငိုရဲကူကစစ်ပေးတန်တင့်နေတဲ့ဟလာဒေတာတွေရှိနေရကနေပြီးတော့အခုကိုဗစ်ဒုတိယလိုင်းရိုက်တဲ့ဆိုတဲ့အခါကျတော့ရခိုင်အချင်းတွေကတော့တကယ်ကိုဟိုယင်ထုမနာဖြစ်เสียချင်လို့တော့ပြောရမလားလို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်စိတ်မကောင်းအတော်ဖြစ်เสียလဲကောင်းပါတယ်ဆိုတော့ကျွန်တော်ရခိုင်တပီနယ်တဲကိုပဲကြည့်မယ်ဆိုရင်တကယ်လို့သာယူကော့ဘွေလုံးမလုံးနိုင်တဲ့မဲဆန္ဒနယ်တွေတော်တော်များများရှိလာမယ်ဆိုရင်ရခိုင်ပြည်နယ်ရဲ့ရွေးကောက်ပွဲအလားလာဘယ်လိုများဖြစ်လာနိုင်ပါလဲဆရာဦးပြည်တန်ဆရာတို့ဘယ်လိုများတွေးထားပါသလဲ
ကျွန်တော်ရခိုင်ပြည်နယ်မှာတကယ်တမ်းရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာတော့ကျွန်တော်တို့တိုက်ပွဲတွေမကြာခဏဖြစ်ပါတယ်ဟိုတက်မတော်တရင်မှပြန်ကြားရေးအဖွဲ့ကပြောခဲ့တာတော့ဒါအကုန်လုံးမြို့နယ်တော့မဟုတ်ဘူးပေါ့နော်တချို့မြို့နယ်တွေအနည်းဆုံး2မြို့နယ်လောက်တော့သူတို့ကရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုပြီးတော့ပြောတယ
်
အဲမနေ့တနေ့ကဥဇော်ချီပြန်ပြောတဲ့အခါမှာလည်းပဲ၅မျိုးနေလောက်ပဲအဲတည်တည်ရှာရှာဖြစ်နိုင်တယ
်
ကြံမျိုးတွေကတော့တချို့တဝက်ပဲဖြစ်နိုင်တယ်ဆိုတော့သူတို့အနေနဲ့နော်လုံရှင်တဲ့မျိုးနေကိုလုံမယ်သူတို့အခြေအနေကဒါလုံရှင်ရေးကိုအကြောင်းပြပြီးတော့လည်းဖြစ်နိုင်တယ်သူတို့အနေနဲ့နော်တကယ်တမ်းဒီမဲဆန္ဒနယ်မြေမှာနိုင်ရှင်မရှိဘူးဆိုရင်လည်းပဲအဲသူတို့ဒီမဲဆန္ဒမျိုးကိုတိတ်ဆိတ်ဝင်သားမှာ
ဟုတ်ကျွန်
တော်တို့စိုးရင်တော့တကယ်တော့လုံးမယ်ဆိုရင်တော့ဟမ်လုံးမယ်ဆိုရင်တော့ စေနာထားပြီးလုပ်မယ်ဆိုတော့တချို့တော့ပဲဖြစ်ဖြစ်မြို့နယ်ရဲ့တခြားမယ်ဖြစ်ဖြစ်မဲဆန္ဒတခုပဲဖြစ်ဖြစ်လုပ်လို့ရတယ်ဆိုတော့လုပ်လို့ရတာပေါ့
ဟုတ်
ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ရဲ့နော်လုပ်ပိုင်ခွင့်အရာတော့မဲဆန္ဒနယ်ရီကိုဟိုဒီတဘောဝပြီးကြောင်းဖြစ်စီလုံခြုံမှုအရှင်နေရဖြစ်စီအဲမဲဆန္ဒနယ်အရှုသူကနောက်ဆုံးထားနိုင်တာပေါ့ရွေးကောက်ပွဲလုပ်ဖို့နောက်ဆုံးထားနိုင်
တယ်ဒါ
ပေမဲ့ဒီနေ့အချိန်ထိရွေးကောက်ပွဲကော်မရှင်ကဗမဲဆန္ဒနယ်ကိုလုပ်မယ်ဆိုတာအတိအကျမကျင်ညာတဲ့အခါမှာကျွန်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနဲ့တော်တော်ကိုတုခါရောက်ပါတယ်တင်ဆင်ရတာတို့မဲဆွဲစည်းရုံးရတာတို့ရေးစကားသွင်းတာတို့အခက်အခဲတွေအများကြီးရှိတယ
်ဟုတ်ပါဘ
ူးဒါဆိုရွေးကောက်ပွဲနီးကမှဒီမျိုးနဲ့မလုပ်ဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ဒါမသိတော့ဘူ
း
ဒီလိုပြောကြချင်ဟာရွေးကောက်ပွဲအတွက်ကျွန်တော်တို့လုပ်တဲ့အခါမှာတော်တော်ကိုကျွန်တော်ကတော့
ဟုတ်ကဲ့ဆရာဦးဖြစ်တဲ့အတချက်ချက်လေးပြတ်သွားလို့ပါဟုတ်ကဲ့အဆုံးသက်ပြီးထင်ပါတယ်ဆရာရွတ်ထွန်းဆရာရွတ်ထွန်းပြောဆရာအမြင်လေးပြောပါအောင်ရခိုင်ဘက်ကတမူထူးခြားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာကိုယ်တိုင်ရောဘယ်လိုသဘောရလဲဆရာ
မှန်ပါတယ်ဗျာဥပိသန်ပြောသလိုပဲဒီရခိုင်မှာကဟိုကျွန်တော်တို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တချို့ကိုလည်းမြို့နယ်တစ်ခုလုံးမလုပ်ဘူးဆိုတာမျိုးရှိနိုင်တယ်လို့တချို့မြို့နယ်တွေကြတော့လည်းဘယ်အပိုင်းကဒီမဲ့ယုံတွေကိုလုံညုံရေးအခြေအနေရမလုပ်ဘူးဆိုတာမျိုးလဲလုပ်လို့ရတယ်သူကသူ့ဥပဒေရပေါ့လေအဲ့လိုဆိုတဲ့အခါမှာသူကမဲပေးတဲ့သူကဒီ50မဲပေးခွင့်ရှိတဲ့လူရဲ့50ရခိုင်နှုန်းကျော်ပေးတယ်ဆိုလို့ရှိရင်အထမြောက်တယ်ဆိုတဲ့သတ်မှတ်ချက်လည်းရှိတဲ့အတွက်ကြောင့်မလို့ဟိုဒါအာဏာရပါတီအနေနဲ့အဲဒီဟိုပေါ့အသာရနိုင်တဲ့အကွက်တကွက်ပေါ့လေဒီလိုဟာမျိုးတွေလည်းရှိတယ်ဒါကြောင့်မလို့ခုနဟိုဘယ်နယ်ဒီမှာလုံမယ်ဘယ်ဒီသားတွေမှာမလုံဘူးဆိုတဲ့ဥစ္စာကလည်းစောစောစီးစီးသူတို့မကျင်ညာဘဲနဲ့ကတ်ပြီးမှလည်းကျင်ညာနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဟာကဒီသက်ဆိုင်ရာတိုင်းရင်းသားပါတီတွေအနေနဲ့ကတော့ဟိုအများကြီးတိုင်ပင်စဉ်းစားပြီးတဲ့အခါကျတော့ဟိုကျွန်တော်တို့ရွှေဆိုင်နာတို့ဘာတို့ဒါရုပ်ောက်ပဲကော်မရှင်ကိုတင့်တော်သလိုပေါ့နော်ကိုဟိုဒီအကြံဉာဏ်လေးအခုကလေးကပေးရင်ကောင်းမယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပေးပြီးတော့ပါဝင်ဆွေးနွေးပေးတယ်ဆရာဦးရထွန်းဆရာဦးဖြစ်တဲ့အထူးပဲကျေးဇူးတင်ပါတယ်ဆရာတို့နေကောင်းကြမ်းမှန်ကြပါစေလုပ်ငန်းဆောင်တာများကိုလည်းအောင်မြင်မြင်ဆောင်ရွက်နိုင်ကြပါစေခင်ဗျာ
ပေးတဲ့ဆွေးနွေးပေးပါကျေ
းဇူးတင်ပါတယ
်ဒီဘောမျိုးနဲ့ပြည်သူ့လူထုကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANB ရဲ့မြေဘုံမျိုးနဲ့ပြည်သူ့လူထုကိုယ်စားလှယ်ဦးဖြစ်တဲ့သူဆွေးနွေးတော့ကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုရာကြီးအားဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းရက်လေးလံအစီအစဉ်နေရာမှာအစာထိုးထုတ်လွှင့်နေတာပါ VOE အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒီပြဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတင်အချင်းချုပ်ကိုပြောပြပေးပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲအတွက်သူ့ရဲ့ပါတီအောင်နိုင်ရေးမဲဆွေစည်းရုံးလှုပ်ရှားမှုကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်ရန်ကုန်ကိုကိုယ်တိုင်သွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာနေပြည်တော်မှာပဲအကျဉ်းယုံပြီးရွေးကောက်ပွဲအောင်နိုင်ရေးစတင်တဲ့အခမ်းအနားကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။တောင်ဆန်းစုကြည်မဲဆွေလှုပ်ရှားမှုစတင်မှုရန်ကုန်ကိုလူကိုယ်တိုင်သွားဖို့အစီအစဉ်ကိုကျန်းမာရေးဝန်ကြီးရဲ့အကြံပြုချက်အရမနေ့တနင်္လာနေ့ကဖျက်သိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ရဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေလို့ဆိုရင်မကင်းဖြစ်မိကြောင်းရန်ကုန်မြို့ကကုလသမဂ္ဂအဖွဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အရက်သားတွေအိုးအိမ်ဆုံးခွာထွက်ပြေးကြရလို့များစွာဆိုရင်မိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂဌာနညှိနှိုင်းမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှု Mr. Ogar M. Grant ကကုလသမဂ္ဂအတွင်းမှချုပ်ရဲ့ COVID ကရောဂါကာလအပြည့်ခတ်ရဲ့စေရေးပန်ကြားလှော်ကိုရည်ညွှန်းပြောကြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားဖို့အရက်သားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုခွင့်ပြုပေးဖို့တောင်းဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 4.3 သန်းဝန်းကျင်ရှိလာတဲ့အိန္ဒိယနိုင်ငံမှာ COVID-19 ကြောင့်ဒီကနေ့တရက်ထဲမှာသေဆုံးသူ 1,100 ကျော်ရှိပြီးတရက်ထဲစံချိန်တင်သေဆုံးမှုအများဆုံးဖြစ်ပါတယ်။ American ဘီးရင်ရောဂါပိုးကူးစက်ခံရသူကမ္ဘာမှာဒုတိယအများဆုံးဖြစ်လာတဲ့အိန္ဒိယမှာဒီကနေ့ရောဂါပိုးကူးစက်သူလူနာ 9,000 ကျော်ကျော်ရှိပါတယ်။ကာယောဂါကြောင့်အတော်ကလေးထိခိုက်နေနိုင်တဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဥမော်လာအောင် တနိုင်ငံလုံးကကာယယောဂကန့်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အချိန်မှာကုသမှုနှုန်းစက်တိုက်တရှိန်ထိုးမြင့်တက်လာတာဖြစ်ပါရဲ့ရှင်တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပြီးနောက်ဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တို့ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျေးမများတစ်ဆင့်အောင်ပThis program has come to you from the Voice of America, Washington.